Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်မတ်လ23ရက်တောက်ကြနေညပဲ VOA အစီအစဉ်တွေစတင်နေပါပြီ။လိုင်းလံမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနိုင်စေနိုင်ကြပါလိမ့်ရှင်။ကျွန်မခွန်ယူပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဟုကဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ IS Islamic State ကြွားတွေခြေကုပ်ယူထားတဲ့တိကရမျိုးကိုပြန်လည်သိမ်းပိုင်နိုင်မှုအရေးတက်ဖွဲ့တွေဆက်လက်ထိုးစစ်ဆင်နေပါတယ်။လဗရန်မြို့မှာချမ်းပညာရေးဥပဒေပြုရင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြရင်ဖမ်းဆီးခံရသူတချို့ဒီကနေ့ထပ်မံလွတ်မြောက်လာပေမဲ့နောက်ထပ်ဖမ်းခံရသူတွေလည်းရှိနေပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထမ်းနေသူကြီးညာပေးမှာပ
ါအခုညဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့လဗရန်မှာအကြမ်းဖက်ဖြိုခွဲထားခံရသူចောင်းသားတွေကိုပြန်လွှတ်ပေးနေတဲ့အခြေအနေနဲ့အတူအခုလိုအကြမ်းဖက်ဖြိုခွဲခံရမှုကိုစန့်ကျင်တဲ့အဖြူရောင်လက်ပတ်လှုပ်ရှားမှုကိုလည်းရန်ကုန်မှာဒီကနေ့စတင်နေပါတယ်
ဒီကံဖက်ဖြူခွင်းနာကိုကန့်ကွက်ပါတယ်ရှင်းချလိုက်ပြီးတော့ဒီလိုလက်ပတ်ဖြူရတာဒီရင်းရင်းရေခေါ်ဆောင်နေလည်းဒီဘာမှမဖြစ်တဲ့ကနေပါဘူး
လက်ပတ်ဖြူရောင်တွေကိုဝေငှပေးခဲ့တဲ့ចောင်းသူတူရဲ့ပြပြချက်နဲ့အတူကချင်လက်နက်ကိုင်အဖွဲ့ KI ကိုအပြစ်ရဆွေးနွေးပွဲတက်ဖို့ခီးထွက်လာနေတာနဲ့တစ်ချိန်တည်းမှာကိုကန့်ဒေသဘက်မှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေစေဖြစ်ပါတယ်ဒီလိုသတင်းဆောင်ပါတွေနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်မှာတော့အရင်ဆုံးနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်ရွေးနိုင်ငံမှာ IS Islamic State ကြွားတွေခြေကုပ်ယူထားတဲ့တိကရမျိုးကိုပြန်လည်သိမ်းပိုက်နိုင်မှုအရေးတက်ဖွဲ့တွေဒီကနေ့လဲဆက်လက်ထိုးစစ်ဆင်နေပါတယ်စစ်သွေးကြွတွေကတော့အဝိုင်းခံနေရပြီးထိ ंछ ုပ်ထားတဲ့နေမြေတွေလဲလက်လွတ်ဆုံးရှုံးနေရလို့သတင်းတွေထွက်ပေါ်နေတာပါဤရခေါင်းဆောင်ဆရန်ဟုတ်စင်းရဲ့ဇာတိမျိုးလဲဖြစ်မဟာဗျူဟာရအချက်ချလဲကြားတဲ့တိကရမျိုးကိုပြန်မချခင်ပြန်သိမ်းနိုင်လိမ့်မယ်လို့ဤရဆိုးရတာဝန်ရှိသူတွေကယုံကြည်ထားကြပါတယ်ဤရစစ်တပ်နဲ့ဤရနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့ပြည်သူစစ်ပူးပေါင်းတပ်ဖွဲ့ဝင်3000လောက်ကမြို့ကိုဝိုင်းထားပြီးမြို့ရင်းကနေရာတော်တော်များကိုလဲတင်းထနိုင်ပေမဲ့ဘယ်တိုင်းတာတိထိ ंछ ုပ်ထားနိုင်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်မျက်နှာပေါင်းစုံကနေတရင်နှစ်ပတ်ကြာတိုက်နေတဲ့ထိုးစစ်မှာ IS စစ်သွေးကြွတွေရဲ့လက်ဖြောင့်တနသမားတွေမိုင်းပုံးတွေနဲ့ထောင်ချောက်ဆင်တိုက်ခိုက်မှုတွေကြောင့်ရှစ်သိမ့်မတိုးနိုင်ပဲဖြစ်နေကြပါတယ်အီရတ်ကဝေးဝင်ကြီးခါလစ်အယ်အိုဘတီကတော့စစ်စင်ရေးဟာအရေးကြီးတဲ့အဆင့်နောက်တစ်ဆင့်ကိုမကြခင်ရောက်တော့မယ်လို့ပြောဆိုခဲ့တာပါအီရတ်တပ်ဖွဲ့တွေဘက်မှာအထူးကအကြအဆုံးနည်းနံသမျှနေပေါင်းကိုကြိုးစားနေပြီးအသာစီးအခြေအနေမှာရှိနေတယ်လို့လည်းမနေ့တုန်းကပဲသတင်းနောက်တွေကိုသူကပြောဆိုသွားပါတယ်
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအက်မာဝါပြည်နယ်မှာဘိုဂိုဟာရန်စစ်သွေးကြတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေတစ်ခုကိုရှင်းလင်းနိုင်ပြီဖြစ်တဲ့အကြောင်းစစ်တပ်ကပြောပါရတယ်။နိုင်ဂျီးရီးယားနဲ့ကင်မရွန်နယ်စပ်အနီးမီရာဂါလီမှာရှိတဲ့စစ်သွေးကြတွေကိုမောင်းထုတ်ခဲ့တဲ့အကြောင်းနိုင်ဂျီးရီးယားစစ်တပ်ကမနေ့တုန်းကပဲဒီ Twitter အင်တာနက်လူမှုကွန်ရက်မှာဖော်ပြခဲ့ပေမဲ့တီးခြားအတည်ပြုလို့တော့မရသေးပါဘူး VOA နဲ့မေးမြန်းကတ်မှာတော့နိုင်ဂျီးရီးယားသမ္မတဂွတ်လိုက်ဂျနသန်ကအက်မာဝါနဲ့ UB ပြည်နယ်တွေကဘိုဂိုဟာရန်စစ်သွေးကြတွေရဲ့နောက်ဆုံးကြံနေတဲ့နေမြေတွေကိုရှေ့သတင်းဘက်လည်းလောက်မှာရှင်းထုတ်နိုင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုထားပါတယ်နိုင်ဂျီးရီးယားအရှေ့မြောက်ဖက်ဒေသကမြို့တော်များများကိုသိမ်းပိုက်ထားတဲ့အစ္စလမ်အစွန်းရောက်စစ်သွေးကြတွေကိုအာဖရိကနိုင်ငံတွေကတပ်ဖွဲ့တွေစုပေါင်းပြီးထိုးစစ်ဆင်နေကြတာပါစစ်စင်ရေးတွေမှာတော့ချက်နိုင်ဂျာနဲ့ကင်မရွန်နိုင်ငံတွေကအဓိကအခန့်ကဏ္ဍကပါဝင်ကြပါတယ်စစ်စင်ရေးတွေမှာအာဖရိကတိုင်းနိုင်ငံကမဟုတ်တဲ့ပြပတိုက်ခိုက်သမားတွေပါဝင်ကြောင်းလဲနိုင်ဂျီးရီးယားသမ္မတနဲ့တခြားအစိုးရနဲ့နှိဆက်သူတို့ကပြောပါရရှင
်လူမျိုးရေးခွဲခြားဆက်ဆံမှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့အမေရိကန်ပြည်အောင်စုမစ္စရီပြည်နယ်ဖာဂူဆန်မြို့ကရဲတပ်ဖွဲ့ကရဲရရှိနှူးကိုတနက်နေ့ပြစ်ကတ်ခဲ့မှုပေါ်သမ္မတဘရက်အိုဘားမားကပြစ်တင်ရှုတ်ချလိုက်ပြီးရာဇဝတ်မှုမြောက်တဲ့လူရဲကိုကျူးလွန်ခဲ့သူကိုအမိဖမ်းဖို့လိုတယ်လို့လည်းပြောဆိုလိုက်ပါတယ်ပြစ်ကတ်မှုကျူးလွန်ခဲ့တာကိုစင်ကြေပေးလို့မရနိုင်တယ်လို့ဒီပြစ်ပျက်ကြောင့်ရင်ဆိုင်နေရတဲ့ပြဿနာကအာရုံပြောင်းမသွားသင့်ဘူးလို့လည်းကြာသာပြင်းနှစ်ညကအမေရိကန်ရုပ်သံအစီအစဉ်တစ်ခုမှာမှတ်ချက်ပေးပြောဆိုခဲ့တာပါဒီမတိုင်ခင်ကြာသာပြင်းနှစ်စောအိမ်မှာတုန်းကလည်းရှင်းနေကျိုးအဲရစ်ကိုတာကပြစ်ကတ်မှုဟာချုံခိုတက်ခတ်မှုဖြစ်ပြောဆိုခဲ့တယ်လို့တက်ခတ်မှုကိုကျူးလွန်သူဟာမကျေနပ်မှုတွေပေါ်ပေါက်ဖန်တီးဖို့ကြိုးစားရတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ဖာဂူဆန်ရဲတပ်ဖွဲ့ဟာလူမျိုးရေးခွဲခြားတဲ့လူရဲတွေကျူးလွန်နေတယ်လို့ဆွဆွထားတဲ့တရားဝင်ဌာနရဲ့အစိုးရကစားထွက်ပေါ်လာချိန်မှာပဲရဲတပ်ဖွဲ့အကြီးကြီးရာထူးကနှုတ်ထွက်ခဲ့ပြီးနိုင်ပိုင်းအကြာမှာပြစ်ခတ်မှုဖြစ်ခဲ့တာပါမနေ့ကတော့ပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကလက်လံရှာဖွေစုံစမ်းတာတွေလုပ်ပေမဲ့အဖမ်းဆီးတော့မရှိခဲ့ပါဘူး ရဲရရှိနေဦးပြစ်ခတ်ခံခဲ့ရတဲ့နေရာမှာလူပေါင်းတာဇင်နဲ့ချီပြီးစုတောင်းပွဲတစ်ခုကိုလည်းကျင်းပခဲ့တယ်လို့ဖာဂူဆန်ရဲတပ်ဖွဲ့ပေါ်မကျေနပ်သူတွေကလည်းဆန္ဒပြပွဲတွေကိုဆက်လက်ကျင်းပခဲ့ကြတာပ
ါနိုင်ငံရေးပြဿနာတွေကြုံတွေ့နေရတဲ့အီဂျစ်နိုင်ငံမှာပြည်ပကရင်းနှီးမြှုပ်နှံမှုတွေကိုပုံမှုဆွဲဆောင်နိုင်ဖို့ရည်ရွယ်ကျင်းပတဲ့စီးပွားရေးထိပ်သီးညီလာခံကိုတရားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအီဂျစ်နိုင်ငံကိုရောက်ရှိနေပါတယ်ဆိုင်တန်းကျွန်းဆွယ်မှာရှိတဲ့ရှမ်အယ်ရှိခ်အပန်းဖြေမြို့က၃ရက်ကြာညီလာခံကိုတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်ဆိုင်တန်းဒေသမှာစူးဘူးပုန်ကန်မှုတွေကြောင့်အီဂျစ်နိုင်ငံရဲ့စီးပွားရေးကိုလည်းထိခိုက်နေတာပါအစ္စလာမ်အစိုးရ ISIS အဖွဲ့နဲ့သွေးစည်ညီညွတ်မှုရှိကြောင်းကြေညာထားတဲ့ဆိုင်းနိုင်ဒေတာအခြေစိုက်စစ်သွေးကြွတွေကတော့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကို2013ခုနှစ်မှာစစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပြီးနောက်ပိုင်းကဆက်လို့တိုက်ခိုက်မှုတွေကိုဇက်တိုက်ဆိုသလိုလှုပ်ဆောင်နေတာဖြစ်ပါတယ်အီဂျစ်သမ္မတအဒဲလ်ဖာတာအယ်စစီကတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုထိန်းချုပ်နိုင်ကြောင်းပြသဖို့နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားကြတဲ့ပြည်ပကလုပ်ငန်းတွေကိုဆွဲဆောင်နိုင်ဖို့ကြိုးစားနေပါတယ်အမေရိကန်နဲ့ဥရောပသမ္မဂ EU ကထိပ်တန်းတန်တမန်နေဗစ်တီးရှားရေနံလုပ်ငန်း BP အပါအဝင်စီးပွားရေးလုပ်ငန်းကြီးတွေကကိုယ်စားလှယ်တွေပါတက်ရောက်ကြမယ်စီးပွားရေးထိပ်သီးညီလာခံကိုနိုင်ငံတကာစီးပွားရေးလောကကထင်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေပါပါဝင်တက်ရောက်ကြမှာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုံလွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပကိုးတိုင်းလေဗရန်မြို့မှာပညာရေးဥပဒေပြင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြရင်းဖမ်းဆီးခံရသူတချို့ဒီကနေ့ထပ်မံလွတ်မြောက်လာပေမဲ့နောက်ထပ်ဖမ်းဆီးခံရသူတွေဖောင်းရမ်းထုတ်ထားတဲ့အတွက်တင်းရှောင်နေသူတွေလည်းရှိနေပါတယ်။ညင်ညင်ချင်းဆန္ဒပြနေတဲ့သူတွေကိုလွန်ကျွေးရနာဗနီကအပြင်းထန်ရိုက်နှက်ဖမ်းဆီးပြုတ်ခွဲခံရခြင်းမှာဖမ်းဆီးခံရတဲ့အထက်ကဒီကနေ့မှာတင်းတော်နှစ်ဦးចောင်းသားကိုပြန်လွတ်ပေးလိုက်ပြီးမနေ့ကဆလာစုစုပေါင်း28ဦးကိုပြန်လွတ်ပေးခဲ့တဲ့အကြောင်းမြန်မာစိုးရပြန်ကြားရေးဝန်ကြီးဌာနကတင်းထုတ်ပြန်ခဲ့တာပါ။ပြန်လွတ်လာတဲ့ကျောင်းသားတွေကိုတော့အာဏာရှင်ကခံဝင်ကလေးတွေလက်မှတ်ရေးထိုးခိုင်းခဲ့ပေမဲ့ငင်းဆန်သူတွေလည်းရှိတယ်လို့ပြန်လည်လွတ်မြောက်လာသူတွေကပြောပါတယ်မြန်မာစုရကတော့ဆန္ဒပြပွဲအတွင်းဖမ်းဆီးထားသူ129ယောက်ရှိခဲ့ကြောင်းကြေညာထားပြီးဒီထဲကကျောင်းသူကျောင်းသားတွေကိုစုံစမ်းစစ်ဆေးပြီးမိဘတွေထံပြန်လည်အနက်မှာဖြစ်ပြီးစူပူအောင်လုပ်တဲ့သူတွေကိုတော့အရေးယူမယ်လို့ပြောဆိုထားတာပါလက်ဗရန်မျိုးကဆန္ဒပြပွဲကိုခေါင်းဆောင်သူတွေဖြစ်ရန်ကုန်မြို့မှာလူငယ်တချို့ကိုလည်းအာဏာပိုင်ကမနေ့တုန်းကဖမ်းဆီးခဲ့တယ်လို့ဖမ်းရမ်းထုတ်ထားပြီးနောက်ထပ်ဖမ်းဆီးဖို့ကြိုးပမ်းနေရကြောင်းတင်းချောင်နေသူတွေလည်းရှိတယ်လို့မိသားစုဝင်တွေကပြောပါတယ်ညဉ့်ဉန်းစွာဆန္ဒပြနေတဲ့သူတွေကိုအာဏာပိုင်နေအင်အားသုံးနေနေဖမ်းဆီးတဲ့ပေါ်သူဆိုရင်လည်းကြောင်းအမေရိကန်သမ္မတဟောင်း George W. Bush နဲ့ဇနီးဖြစ်သူ Laura Bush တို့ကလည်းမနေ့တုန်းကပဲပြည်ညာချက်ဆောင်ထုတ်ပြန်ပြောဆိုခဲ့ကြပါတယ်
။ Ukraine ရှေ့ပိုင်းကသဘုံတွေထိ ंछ ုပ်ထားတဲ့ဒေတာကို Ukraine အစိုးရကခီးသွာတမ်းမြစ်မိတ်ထုတ်တာကြောင့်စေကူတာရေးနဲ့စေပစ္စည်းပို့ဆောင်ရေးတို့ကိုစိုးစိုးဝါးဝါးနှောက်နှေးစေတယ်လို့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကပြောဆိုလိုက်ပါတယ်။Ukraine ရှေ့ပိုင်းမှာရှိတဲ့ကုသရေးဆိုင်ရာပုံကိုယ်တွေလူနာတွေကိုလူတွေတွေ့ဆုံမေးမြန်းမှုတယ်လီဖုန်းနဲ့မေးမြန်းတာတွေကိုဆက်ရကြပြုလုပ်ထားတဲ့ HRW အဖွဲ့ကြီးကအဲ့ဒီစစ်တမ်းကိုအခြေခံပြီးတော့တောက်ကြနေမှာကြီးညာချက်တစောင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ခီးသွားလာမှုတားမြစ်မှုကြောင့် Ukraine ရှေ့ပိုင်းကပြည်သူတွေအနေနဲ့အစိုးရထိန်းချုပ်ရာဒေသတွေကအစိုးရအထောက်အပံ့နဲ့စေဝါကုသမှုခံယူရေးကိုအတားအဆီးဖြစ်စေတယ်လို့လည်း HRW ကပြောပါတယ်ရှင်။
မြောက်ကိုရီးယားမြေပြင်ကနေဝေရင်ပြစ်တရုံဒုံးကျည်ခုနှစ်ခုကိုပင်လယ်ရင်ပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံကပြောပါတယ်။မနေ့နောက်ပိုင်းကပဲမြောက်ကိုရီးယားနောက်ဖက်ကမ်းရိုးတန်းကနေဒုံးကျည်ကိုပြစ်လွတ်ခဲ့တာဖြစ်ပြီးအရှိတ်ဘက်ကမ်းလွန်ရေပြင်နဲ့ကြားောက်တဲ့အကြောင်းတောင်ကိုရီးယားဖူးထွက်စီဥစည်းချုပ်ကတောက်ချန်နေမှာညညာကျဲတစ်ဆောင်ထုတ်ပြန်ပြောဆိုခဲ့တာပါ။စံတပ်ပြစ်လွတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တက်ရောက်ခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းလဲအမြင်ဖော်လို့သူတောင်ကိုရီးယားတာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။နှစ်စဉ်ချင်းပါတဲ့အမေရိကန်နဲ့တောင်ကိုရီးယားဖူးထွက်စီလေ့ကျင့်မှုတွေကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကဒုံးမြန်စံတပ်ပြစ်လွတ်မှုတွေကိုမကြာခဏဆိုသလိုပြုလုပ်လို့ရှိပါတယ်။ဖူးထွက်စီလေ့ကျင့်မှုတစ်ခုကတော့တောက်ချန်နေကအဆုံးသတ်ခဲ့ပြီးနောက်တစ်ခုကတော့ဧပြီလ24ရက်နေ့ထိဆက်လက်လေ့ကျင့်သွားဖို့လည်းစီစဉ်ထားကြပါတယ်။
American Akata သိပ္ပံ Agency NASA ကမြေကမ္ဘာနဲ့နေအကြာတန်လိုက်ဆွဲအားဆက်နွယ်မှုကိုလေ့လာဖို့ Akata ယင်လေးစင်းကိုလွှတ်တင်လိုက်ပါတယ်။မနေ့ကြာသပတေးနေ့နှောင်းပိုင်းမှာ Florida ပြည်နယ် Cape Canaveral မြို့ကနေမောင်းသူမဲ့ဒုံးပျံတစ်စင်းနဲ့လေးစင်း အာကာသယာဉ်တွေကိုလွှတ်တင်ခဲ့တာဖြစ်ပါတယ်။အခုလွှတ်တင်လိုက်တဲ့အာကာသယာဉ်တွေကိုတော့ဘဲဥပုံညို့ဂျိုဘတ်လမ်းထဲမှာပိရမစ်ပုံစံနဲ့ပြန်တက်နိုင်ဖို့စီစဉ်ထားပါတယ်ရှင
်။တောင်ကြနေညာပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးပါမယ်ရှင်။လဗရန်တပိတ်စခန်းအကျန်းဖက်ဖြိုခွဲခံရချိန်မှာဖမ်းဆီးခံခဲ့ကြရသူចောင်းသား9ဦးနဲ့သတင်းတောက်2ယောက်တို့ဒီကနေ့ပြန်လွတ်လာပါတယ်။သတင်းတောက်2ဦးကတော့မြန်မာပို့ channel ကသတင်းတောက်အလင်းဒီခေါ်ညာလင်းထွန်း The Reporter channel ကသတင်းတောက်ဖြိုအောင်မြင်တို့ဖြစ်ကြပါတယ်။ပြန်လွတ်လာတဲ့ចောင်းသားတွေကသူတို့ကိုအကျန်းဖက်နှိမ်နှင်းသူတွေဟာရဲတပ်ဖွဲ့ဝင်အစ်စ်တွေဟုတ်မှဟုတ်ရဲ့လားလို့တန်တရားရှိနေကြတာပါ။အပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ Thai Chi Site VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လဗရန်မျိုးကចောင်းသားတပိတ်ကိုရိုက်နဲ့ဖြိုခွဲခဲ့ပြီးတဲ့နောက်ထိမ့်သိမ်းခံနိုင်ရတဲ့ចောင်းသားတွေကမတ်လ12ရက်နေ့မှာလူ18ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့မတ်လ13ရက်နေ့ညနေအထိ9ဦးပြန်လည်လွတ်မြောက်လာခဲ့ပြီလို့ဆိုပါတယ်။ပြန်လည်လွတ်မြောက်လာတဲ့ចောင်းသားကောင်းစော်ဟင်းကတော့
ပုံပုံပြီးတော့ဖိုက်တယ်ကလည်းခေါင်းတွေကိုရိုက်တယ်အဲ့တော့ကားတွေရိုက်တယ်အဓိကနေရာတွေပဲရိုက်တယ်သူတို့တယောက်ဆိုရင်မျက်လုံးကိုရိုက်လို့ကျွန်တော်အထဲမှာအခုရှိတယ်မျက်လုံးနည်းနည်းမျက်လုံးကြီးတော့အဆရောက်တဲ့နေရာဆိုမျက်လုံးမဖွင့်နိုင်တဲ့အခြေအနေကြီးအဲ့လိုမျိုးဖြစ်တဲ့အသက်အန္တရာယ်ဆိုးရရတဲ့အခြေအနေကြီးရိုက်ကြတာတွေပဲရှိရတယ်ပို့ဆိုတာကျွန်တော်တို့ចောင်းသားတွေជួយကြော်တဲ့ဟာတွေကိုပြောပြီးရိုက်တယ်ဥပမာတို့ចောင်းသားတွေညည်ရလားဟေးလို့ကျွန်တော်တို့ဆိုတယ်ဆိုတော့တို့ကပြန်ဆိုတို့ចောင်းသားတွေညည်ရလားဟေးညုံညုံဆိုပြအဲ့လိုပြောပြီးနံပါတ်တော့လည်းရိုက်တယ်ဥပမာခေါတောင်းသွေးတွေညည်ရလားဟာဆိုညုံညုံညုံဆိုပြအဲ့လိုမျိုးပြောပြီးတော့ရိုက်တယ်အဲ့တော့ပို့ဆိုတာတို့ရေးညီရလားဟဲ့လို့ပြောပြီးအဲ့လိုညာတယ်နဲ့ခြေတက်လာပြီးတော့ကျွန်တော်တို့ရိုက်ရိုက်တာတော့မှနောက်ထပ်ပို့ပြီးတော့ဆိုတဲ့ပြောလို့တကူကမင်းတို့ကိုရိုက်ချင်တော့ရေးရယ်ဝင်နေအဲ့လိုပြောပြီးတော့ရိုက်တာလည်းရှိခဲ့ရတယ်ဗျ။တော့တယောက်တည်းနေတော့စွမ်းချင်လို့ဆိုဒီ uniform ဝတ်ပေးရလို့ယူစားရပါတယ်။ဒါဆိုကျွန်တော်တို့ကျွန်တော်တို့အစားတိုးနေတော့လူကြီးတွေရှိပိုင်းမှာဒါပေမဲ့ကျွန်တော်တို့အဲ့လိုပြဿနာဖြစ်ပြီးတော့ဝင်ရိုက်တဲ့ခါမှာကျတော့လူငယ်ပိုင်းနေပဲဗျာ။ Special School 20အဲ့ဒီရွယ်တွေပဲအဲ့လိုစက်ကျော်တိုက်ရွယ်တွေပဲညာရဲ့အဲ့ဒီကတို့ဒီဟာကိုဆက်ဆံမမရှိရလားလို့ကျွန်တော်အနေနဲ့စားတယ်။ဝင်ရိုက်ဖို့ဆိုတာဆက်ဆံမွေးထားရဲ့အဲ့ဒါဝေးထားရစွမ်းရှင်ကိုစွမ်းရှင်ကိုစွမ်းရှင်လို့တို့ဟိုလက်ပတ်အနီလို့မလုပ်ဝဲမဲ့ဒီ uniform ဝတ်ထားရလို့ပဲကျွန်တော်မြင်နေတယ်
။ကျောင်းသားတွေကတော့သူတို့ကိုဖြိုခွင်းရမှာတုံးဖို့အတွက်လက်ပတ်နီလို့ခေါ်တဲ့စွားရှင်တွေကိုအသုံးပြုခဲ့သလားဆိုတာကိုတန်တရားရှိနေတာပါ။အစိုးရပြန်ကြားရေးဝန်ကြီးကတော့စွားရှင်ဆိုတာမရှိဘူးဆိုပြီးပြောဆိုထားပါတယ်။မြို့တော်ခမ်းမရှိမှာဆန္ဒပြလှုပ်ရှားမှုတွေကိုဖြိုခွဲဖမ်းဆီးစဉ်တုန်းကတော့အရက်သားတွေဟာတာဝန်ဆိုတဲ့လက်ပတ်နီတွေကိုဝတ်ထားပြီးကျောင်းသားတွေကိုရိုက်နှက်ခဲ့ကြတာပါ။ဒီအကျိုးဆက်တွေကြောင့်ဝေဖန်ဖြစ်တင်မှုတွေခံခဲ့ရပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးဖို့အထိဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒီလိုလက်ပတ်နီဝတ်ဆင်ထားသူတွေနဲ့ပတ်သက်လို့တော့အစိုးရဘက်ကတိတိကျကျဖြေရှင်းတာမျိုးတွေမရှိသေးပါဘူးအခုအခါမှာလဲရဲယူနီဖောင်းဝတ်ပြီးတွေ့မြင်သမျှလူတွေကိုအကြမ်းဖက်ရိုက်နှက်တာကားတွေကိုဖျက်ဆီးတာတွေရှိခဲ့တဲ့အတွက်ရဲစစ်စစ်တွေမှဟုတ်ရဲ့လားဆိုတာတန်တရားဖြစ်မိကြောင်းလွတ်မြောက်လာတဲ့ကျောင်းသူမအေးဟန်ကဆိုပါတယ်နံ
ပါတ်1နဲ့ရိုက်တာတို့အဲ့လိုကျမတို့ကိုလုပ်တယ်ကျမတို့တွေကလူတွေလဲတော်တော်အဲ့ main ကလေးတော်တော်များများအဲ့လိုပါးတွေအဲ့လိုရိုက်ချင်တယ်ဟုတ်ရဲတွေကတော့လုံးဝကိုသူတို့တော့ဒီမှာတော့ဒီမှာဆီကမှာရဲလို့တော့မမြင်ဘူးအဲရဲတွေကိုနှိုးထားပြီးတော့တယောက်နဲ့တယောက်ဟိုဟာတက်အညိုးနဲ့ကိုတက်နေတူလို့မျိုးအဲ့လိုပုံစံမျိုးကိုမြင်ဟုတ်သူတို့ကစားကပြောတာတော့သူတို့တွေကဒါငါတို့ရဲ့ရဲမချင်ဘူးတော့ရဲကဆစ်လိုက်တာမှဆစ်ဆစ်တာမြင်နေရဲတဲ့ငါတို့ကအကြမ်းဖက်ကနေအထွန်ပြောင်းလာတာတဲ့အဲ့လိုမျိုးတွေတော့ပြောတယ်ဒီမှာလည်းအဲ့ကိုကောင်းဆောင်ကြတော့အဲ့လိုစားရှင်မျိုးတွေပဲအဲ့ယူနီဖောင်းဝတ်ထားတယ်လို့ပဲမြင်တယ်ပထမတော့အခင်းဖြစ်တဲ့နေရာမှာဟိုဘက်ဒီဘက်တွန်းတော့လေအဲ့သူတို့ဘက်ကအရင်နဲ့နေပါလေရလာတော့ရှိရဲ
ဒီကနေ့ပြန်လဲလွတ်မြောက်လာသူအတော်များများဟာခံဝင်ကတိနဲ့လက်မှတ်ရေးထိုးခိုင်းတာတွေကိုညှင်းပယ်ခဲ့ကြပြီးလက်မှတ်မရေးထိုးခဲ့ကြဘူးလို့ဆိုပါတယ်။ចောင်းသားတွေကိုအကြမ်းဖက်ဖြိုခွဲဖမ်းဆီးလိုက်တဲ့အတွက်ចောင်းသားတွေဘက်ကတော့သူတို့ရဲ့ရည်တည်ချက်တိုင်းစုပ်ကိုင်ကဆက်လက်လှုပ်ဆောင်သွားဖို့ခိုင်မာသွားပြီဆိုပြီးမအေးဟန်ကပြောပါတယ်။
အရင်အားထားပို့ပြီးတော့လုံနိုင်အောင်စူးစမ်းမယ်။ကျမတို့ဒီလိုမျိုးလုံနိုင်ရင်ဘုကကျမတို့ကိုယ်တိုင်ရဖြည့်အားပေးရမို့ဒါသူတို့ဖြည့်အားပေးလို့ကျမတို့ကဒီလိုဖြည့်အောင်လုပ်ဖို့ဆိုကျမတို့ကပို့ပြီးတော့စိတ်ဓာတ်ကပို့ပြီးခိုင်မာသွားတာပို့အဲ့လိုမျိုးပါပဲ။
မနေ့ကတော့ဖမ်းဆီးခံထားရသူ20နီးပါးကိုပြန်လည်လွှတ်ပေးခဲ့သလိုဒီကနေ့မှာတော့ညနေပိုင်းအထိပြန်လွတ်လာသူ9ဦးခန့်ရှိပြီလို့ဆိုပါရယ်။ចောင်းသားတွေကိုကူညီနေကြတဲ့ဒေသခံတွေကူညီရေးဖွဲ့အစည်းကလူတွေចောင်းသားကောင်းဆောင်တွေဟာဖမ်းဆီးခံရဆဲဖြစ်သလိုပျောက်ဆုံးနေတဲ့ចောင်းသားတွေရှိနေတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်ရှင်။
မအေးအေးမှပြောပြသွားခဲ့တာပါရှင်အခုလိုမျိုးလက်ပရန်ကကြောင်းသားတပိတ်အကြမ်းဖက်ဖြုတ်ခွဲခံရတာကိုစတင်တဲ့အနေနဲ့ဒီကနေ့မှာပဲလက်ပတ်ဖြူလှုပ်ရှားမှုတရက်ကိုရန်ကုန်မှာစတင်ခဲ့ပါတယ် We are students respect our rights ငါတို့ဟာကြောင်းသားတွေဖြစ်တယ်ငါတို့အခွင့်အရေးကိုလေးစားပါဆိုတဲ့စာတမ်းတွေကိုအဖြူရောင်ပိတ်စာပေါ်မှာရိုက်နှိပ်ထားတဲ့လက်ပတ်တွေကိုရန်ကုန်ကပြည်သူတွေဟာကြောက်ရွံ့မှုမရှိဘဲလက်ခံယူခဲ့ကြတယ်လို့လည်းလက်ပတ်တွေကိုလိုက်လံဝေငှခဲ့သူတွေကပြောပါတယ်အပြည့်စုံကိုတော့မတ်တင်ကီထိုက်ကမင်းမြန်းတင်ပြထားပါတယ်ရှင
် We are students respect our rights ငါတို့ဟာကျောင်းသားတွေဖြစ်တယ်ငါတို့ရဲ့အခွင့်အရေးကိုလေးစားပါလို့အဖြူရောင်ပိတ်စာပေါ်မှာအနီရောင်လက်သီးလက်မောင်းတံပြီးတောင်းဆိုနေပုံကိုရိုက်နှိပ်ထားတဲ့ပိတ်စာတွေကိုတောက်ချန်နေမှာရန်ကုန်မြို့မှာတက်ချွလှူရှားသူတွေပြည်သူတွေနဲ့ကျောင်းသားတွေကလိုက်လံဖြန့်ဝေခဲ့ကြပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးလက်ပရန်းမျိုးကကျောင်းသားတပိတ်ကိုအနာပိုင်းတို့အကျန်းဖက်ဖြိုခွင်းခဲ့တာကိုကန့်ကွက်တဲ့အနေနဲ့အခုလိုငြင်းချမ်းတဲ့လှုပ်ရှားမှုလှုပ်ဆောင်ခဲ့ကြတာပါအခုလှုပ်ရှားမှုကိုဦးဆောင်သူတဦးဖြစ်တဲ့ကိုစောင်းခါကလှုပ်ရှားမှုမှာပြည်သူတွေပါဝင်လာအောင်စုစည်းခဲ့ပုံကိုအခုလိုပြောပြပါတယ်
ကျွန်တော်တို့အဓိကဆဆတာကတော့မဟာဗန္ဓိကပန်းချင်မှာကျွန်တော်စုရက်လုပ်လိုက်တာဆတာမဟုတ်အဲ့မှာစုရက်ဗျာကျွန်တော်တို့ကကျွန်တော်လူတွေနဲ့လာတာမဟုတ်ဘူးねကျွန်တော်ကပြည်သူတွေကို attention ခေါ်လိုက်တဲ့ခါမှာသူကအစ်မင်စားပြီးတော့ကြားလာပြီးတော့မှသူကလာပူပေါင်းတာအယောက်90လောက်ရှိရပါတော့အဲ့လိုအယောက်90လောက်လာပူပေါင်းတဲ့ခါမှာကျွန်တော်တို့ကနေပြီးတော့အယောက်90 5ယောက်တုပ်စုကြီးဆွဲပြီးတော့နေရာပြန်ဆွဲထုတ်လိုက်တယ်အဲ့တို့ကိုကျွန်တော်တို့တစ်ခါတည်းဆာရွက်စာတန်းနဲ့ညှိကြားလိုက်တယ်ဒီရဲဆိုတာဆိုမေတ္တာရဲခံတာပေါ့သူအနေနဲ့ဒီလှုပ်ရှားမှုမှာကူအောင်ပါဝင်တယ်ဆိုရင်တကယ်ကိုဟိုငင်းငန်းနဲ့လှုပ်ရှားမှုဖြစ်တဲ့အတွက်သူတို့ကိုယ်တိုင်သူတို့ရဲ့အနေမတိုင်ဘူးအကျန်းဖက်တဲ့ပုံစံမျိုးလုံးဝမဖြစ်သွားဘူးပေါ့နော်ကျွန်တော်အဓိကထားပြီးတော့ပြောပြတယ်ဗျတဲ့ပစ္စည်းတွေကိုမှတက်ပြီးတော့လှုပ်တာမျိုးလုပ်ပဲပြီးတော့အောက်မှာရှိရသေးတယ်ဒီအိုင်နာလေးဆက်ထားဖြစ်လာလူပုံမှာကျွန်တော်တို့ဒီလက်ပတ်တွေဝင်ငှတာမျိုးလုပ်တယ်ဗျာဒီကျန်2500ပဲ2500လက်ပတ်မှာကြာလေ we are student respect our rights ကိုရေးရပါဗျာ
အဖြူရောင်လက်ပတ်2500ကိုမဟာဗန္ဓုလာပန်းချံကစပြီးပန်းစိုရန်စိတ်ကန်းပန်းစိုရန်ကဂိတ်ရွှေကုန်တိုင်းလှဲတန်းမြင်းဒီကုန်းတို့မှာဝေငှခဲ့ကြတာပါလက်ပတ်အဖြူရောင်တွေကိုကူညီဝေငှပေးခဲ့သူចောင်းသူတို့ဖြစ်တဲ့ရွှေဘော်မြတ်တင်ကတော့ရန်ကုန်ကပြည်သူတွေလက်ပတ်တွေကိုမကြောက်မရွံ့လက်ခံခဲ့ကြတယ်လို့ပြောပါတယ်မကြော
က်ဘူးမကြောက်ဘူးအကုန်လုံးအသာချင်းနဲ့ယူပါတယ်ရွှေဆိုလက်မောင်းမှာလက်ပတ်ဘူးပေါ့နော်လက်ပတ်ဖြူတွေတက်ပြရအောင်ဟိုလက်ခံလိုက်နော်မကြောက်ပါဘူးသူတို့အဲ့ဆိုလို့ဆိုတော့ဒီကျွန်မဆီဆိုပေါ့နော်အကျန့်ဖတ်ရှုခင်းတာနဲ့ဆက်သွယ်ပြီးညီမတို့ရဲ့ဒီအကျန့်ဖတ်ရှုခင်းတာကိုကန့်ကွက်ပါတယ်ရှင်းချပါတယ်ပြီးတော့ဒီလိုမျိုးလက်ပတ်ဖြူရတာဒီအင်းကြီးကိုခေါ်ဆောင်နေတယ်လည်းဒီပိုင်းမောင်းကြည့်တယ်လည်းမပါဘူးပြီးတော့အများလေးလေးထူဝါနေလည်းမရှိဘူးပေါ့နော်တကယ်ရင်းနှီးချမ်းတဲ့လို့သွားတဲ့ဆက်သွယ်ဖြစ်တဲ့အတွက်ကြောင့်မလို့သွားပြီးတော့ပြန်ပေါင်းပါဝင်တာဖြစ်ပါတယ်ဒါတောင်းတပြောင်းနေတဲ့သွားပြီးတော့ပြန်ပေါင်းပါဝင်ဖြစ်ရတာ
လက်ပတ်မျိုးကចောင်းသားတွေထိုင်တဲ့ဘိတ်ကိုအနာပိုင်တို့ကလမ်းမပေါ်မှာသတင်းတစ်ပတ်ကြော်ကြပိတ်ထားခဲ့ပြီးဒီလ10ရက်နေ့မှာအင်အားသုံးအကျန်းဖက်နှိမ့်နှင်းခဲ့တာဖြစ်ပါတယ်။အကျန်းဖက်နှိမ့်နှင်းမှုအတွင်းចောင်းသားအရက်သားသတင်းထောက်ယဟန်တန်ကစုစုပေါင်း100ကျော်ကိုဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံထားရသူတွေထဲကတချို့ကိုအနာပိုင်တို့ရွေးချယ်ပြီးပြန်လွှတ်ပေးနေပေမဲ့တချို့ကိုတော့ညာရင်းချင်းတရားရုံးထုတ်ပုံမှန်5ခုတက်ပြီးတော့ဖမ်းဆီးထားစေဖြစ်ပါတယ်ရှင်။
ဒါကတော့မတ်တန်ကီထိုက်ပြောပြသွားခဲ့တာပါလက်ပရန်းမြို့မှာအဲ့လိုဖြိုခွဲခံခဲ့ရတဲ့ပင်မတပိတ်စစ်ကြောင်းကိုဥဆောင်ခဲ့ကြသူဘကတာမြအဖွဲ့ချုပ်ခေါင်းဆောင်တွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတာမှာတချို့လည်းဖမ်းဆီးခံလိုက်ရပြီးတချို့ကတော့တင်းရှောင်နေကြဆဲဖြစ်ပါတယ်လက်ရှိအဖမ်းခံရသူတွေကိုပဲခူးတိုင်းတရားဥပဒေအကျဉ်းထောင်ကိုလွှဲပြောင်းပေးလိုက်တယ်လို့သိရပါတယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင
်ဘကတာခေါင်းဆောင်တွေဖြစ်တဲ့ကိုတီဟာဝင်းတင်မဟန်နီဦးကိုမိုးထက်နေနဲ့အခြားနှုတ်ဦးတို့ကိုကြာသာပရိနိညတကောင်အချိန်အလုံမြို့နယ်အောင်စရာရက်ကွက်ကနေအိမ်တစ်ခုမှာလုံညုံကြီးတပ်ဖွဲ့နဲ့ဝမ်းပြီးလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်ပြီးမဟန်နီဦးရဲ့ဖခင်ဦးထွန်းဦးကအခုလိုပြောပါတယ
်အလုံကအောင်စရာရက်ကွက်မှာအဲဒီနေ့ဖြစ်မယ်လို့အကြောင်းပြပြီးတော့သူတို့တွေခဏသွားတဲ့အဲတိုက်ခန်းကိုပဲဦးတည်သွားတယ်ဗျအဲဒီကတရက်ကွက်လုံးလည်းမဖြစ်ဘဲသူတို့အခန်းတစ်ခန်းနဲ့ပဲအဲဒီဆိုပြောတယ်အဲ့ဒီအချိန်တွေမှာအေးရဲ့ပတ်ဝန်းကျင်မှာလူ90လောက်ရှိတဲ့လုံခြုံရေးချပြီးမှရဲတွေကတက်ပြီးဖမ်းသွားတယ်။သူတို့ကိုဖမ်းပြီးတော့စခန်းကိုကျွန်တော်တို့ကလိုက်သွားတယ်။သူတို့ကမရှိဘူးလို့လို့ဒီကကျွန်တော်တို့မတွေ့ရဘူးဗျ။မနေ့ဆယ်နာရီဝဲလောက်မှာနောက်ဆက်ကနေပြီးခေါ်သွားတယ်ဗျ။အလုံးမျိုးနဲ့ရဲစခန်းကဒီကိုခေါ်သွားမှလည်းမဖြစ်ဘူးဒီမှာလဲသူတို့ကိုဖမ်းထားတာလည်းမရှိဘူးဆိုတာလို့ဒီပြောတယ်။
အပန်းခံရသူတွေကအင်ရှင်အပါဝင်နှစ်ဦးကိုပြန်လွှတ်ပေးလိုက်ပေမဲ့ဆက်လက်ဖမ်းဆီးထားတဲ့ဘဂဒခေါင်းဆောင်တွေကိုပဲခူးတိုင်းတာယာဝတီမြို့ကိုလွှဲပြောင်းပေးလိုက်ကြောင်းတင်းရှောင်နေရာဆဲဖြစ်တဲ့ဘဂဒများအဖွဲ့ချုပ်ဒုဥက္ကဋ္ဌကိုလင်းထက်နိုင်ကပြောပါတယ်
အနက်မင်းအကြီးတနာကြီးတော့က အလုံးစုံနဲ့မှခေတ္တဆောင်နေနေတယ်ပေါ့နော်ဟိုဘဂဗန်ကဆိုကြတီလူစီအဖွဲ့ဝင်ဖြစ်တဲ့ကိုမိုးထက်နေမဟာနီဟောကိုပြဝင်တယ်ပြင်းနောက်ရေနာဘုံတက္ကသိုလ်ကအကြောင်းသားတယောက်ရဲ့နောက်ဒီအင်ရှင်လူငယ်တယောက်ရော၅ယောက်ကိုအဲဒင်းအတူတူပြီးတော့လာရောက်ဖမ်းသွားဖြစ်တယ်ဆိုတော့ဖမ်းသွားပြီးတဲ့ခါကျတော့ဒီနေ့မနက်မှာတော့ဟိုဒီရေနာဘုံတက္ကသိုလ်ကအကြောင်းသားကိုပြန်လွတ်ပေးတယ်နောက်ဒီအင်ရှင်လူငယ်တယောက်ကိုလည်းပြန်လွတ်ပေးတယ်နောက်ကျန်တဲ့ဘာသာတော်ကိုစီစီစီဝင်၃ယောက်ကိုတော့ပကူတိုင်းအစိုးရကိုဆွဲပေးလိုက်တယ်ဆိုပြီးတော့နောက်ဆုံးတင်ပြရရပါတယ်
ဘာကသာကြောင်းသားခေါင်းဆောင်တွေကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးအလုံရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့အလုံမျိုးနဲ့ရဲစခန်းကညရုံဟာကိုဖမ်းခဲ့တဲ့ဘာကသာကြောင်းသားခေါင်းဆောင်တွေကိုဆက်ပြီးတော့အဲ့မှာဖမ်းဆီးထားသေးပဲလားခင်ဗျ။ဟ
ောအလုံမှမရှိတော့ပါဘူးခင်ဗျ
။ဟုတ်ကဲ့သူတို့ကိုအခုဘယ်ကိုလွှဲပြောင်းပေးလိုက်ပြီလဲခင်ဗျ။ဟော
ကဲ့ကိုဟာတိုင်းအဖွဲ့ရပြီးတော့ခေါ်ပြီးတော့အခုကျန်တဲ့လွှဲပြောင်းမှုပေးခြင်းတော့ကျွန်တော်တို့မပြီးဘူးခင်ဗျ။ကျွန်တော်တို့ဒီစခန်းတွေတော့စခန်းမှာတော့မရှိတော့ဘူးခင်ဗျ။ဟုတ်ကဲ
့။ဟိုအခြားတိုင်းကိုပြောင်းသွားတာလား။
အခုအဲ့တော့ဟိုတိုင်းအဖွဲ့ကိုအခုချိန်ပြီးတော့မေးကြည့်မှလည်းရမယ်ခင်ဗျာ
သူတို့ကိုဘာကြောင့်ဖန်ဆီးတာပါလဲခင်ဗျာ
အခုအဲ့တော့ညတော့ကသူတို့ဟိုတိုင်းကအဖွဲ့ရဲ့ကိုဟိုဆင်းပြီးတော့သူစီးတဲ့ဘောကကိုဖမ်းတာမဟုတ်ပါဘူးခေါ်ယူသူစီးတဲ့ဘောကရှိတာ
သူတို့ကိုဖမ်းဝန်းထမ်းနဲ့ဖမ်းတာပါလားခင်ဗျာ
ဟိုအဲ့လိုမျိုးခေါ်တာမဟုတ်ပါဘူးဖမ်းတာမဟုတ်ပါဘူ
းအခုတော့သူတို့ပုံမှန်နဲ့အမှုဖွင့်တာပါပြီလားခင်ဗျာ
အမှုဖွင့်တာဒီလိုလေအခုရှိတော့မရှိသေးပါဘူးကျွန်တော်တို့ဒီမှာတော့မရှိဘူးခင်ဗျာဟုတ်ကဲ့
ကိုကြံနေတဲ့ចောင်းသားခေါင်းဆောင်တွေကိုလေဆက်ဖမ်းဖို့ဖမ်းဝန်းထုတ်ထားတယ်ကျွန်တော်တို့ကြားရလို့ပါအဲ့ဒါရောဟုတ်ပါလားအ
ဲ့ဒါတော့အခုကျွန်တော်တို့ဒီမှာတော့မရှိဘူးခင်ဗျာဟုတ်ကဲ့
ဘာကသာခေါင်းဆောင်တွေကိုဖမ်းဝန်းထုတ်ပြီးလိုက်လံဖမ်းဆီးနေတာဒီလိုရဟာလေးပွင့်ဆိုင်သဘောတူညီချက်ပါအချက်ကိုချိုးဖောက်ရာရောက်ကြောင်းကိုလင်းထက်နိုင်ကထောက်ပြပါတယ
်ကျွန်တော်ဘာကသာနယ်ဖွဲ့ကျော်စီစီဝင်နေရဲ့ဟိုဘာကသာအဖွဲ့ဝင်မဟုတ်တော့ကနဒါဝင်မှာပေါင်ရတဲ့တချို့လူငယ်ကောင်းဆောင်မျိုးလည်းဟိုဖမ်းလမ်းထုတ်ထားတဲ့ဆိုတော့ကျွန်တော်တို့တရင်ရတာပါပဲအဲ့ဒါကကမာရီမျိုးနဲ့ရေစကန်ရယ်ဆန်းကြောင်းမျိုးနဲ့ရေစကန်ဟာကိုနနာစီအောင်ရယ်နောက်ကိုထက်ခိုင်ဆုံးဆိုတဲ့လူငယ်တက်ကြလို့ချသူတရားရယ်နောက်ကျွန်တော်ရယ်ဟိုလောလောဆယ်မှာငါးငန်းခါဝင်နဲ့ဟိုရန်ထုတ်ထားတယ်လို့ကျွန်တော်ဒါတော့တော်တော်လေးပြည်ပြကြအောင်ရတာပါပဲနောက်ပြီးတော့ဒီမတ်လ10ရက်နေ့ညနေမှာလုပ်တဲ့ရှယ်ရန်ဒါပင်မတပိတ်စကြောင်းပြန်လည်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးတော့ကိုကျော်ကိုကိုအပေါင်း6ဦးကိုဖမ်းလမ်းထုတ်တာလို့လည်းတင်ရတာပါပဲ
ဘာကသာကြောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုတီဟာဝင်းတင်မဟန်နီဦးကိုမိုးထက်နေတို့3ဦးကိုဒီကနေ့ညနေမှာတာယာရီအချင်းတော်ကိုပို့လိုက်ပြီးဖြစ်ကြောင်းသိရပါပါတယ်ခင်ဗျာ
ရရှိမှာပြန်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ချီတက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းခေါင်းဆောင်ချုပ်ကိုဖမ်းဆီးပြီးတော့လှုပ်ရှားမှုတွေရပ်တန့်သွားအောင်ကြိုးပမ်းခဲ့ပါတယ်အစိုးရနဲ့လွှတ်တော်ပါဝင်တဲ့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအပါအဝင်ပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ရှားမှုတွေဆက်ရှိလာဖို့ဒီလှုပ်ရှားမှုကိုဦးဆောင်နေတဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ဘယ်လိုမျိုးရှေ့ဆက်သွားကြမလဲဒီလာမယ့်သတင်းပတ်စနေညပိုင်းဓာတ်ရိုက်လိုက်အစီအစဉ်မှာတာဝန်ရှိကျောင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ပေါင်းစုံနေမိမြလို့ရတဲ့တော့ရှင်တွေအနေနဲ့ view ကိုမိမိတို့ကိုဆက်တလို့ရမယ့်နံပါတ်တွေချုပ်တင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရာမိမိတို့မိမြလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပေါင်းစုံနေမိမြကြမယ့်တော့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဖျော်အမေရိကန်တန်ရက်ဒါရိုက်လေလမ်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါရရှင်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ဖျော်အမေရိကန်တန်ရက်တောက်ကြနေညပိုင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင်။အခုတခါတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားကဆက်ဆံရေးနဲ့တိုက်ပွဲအခြေအနေတွေကိုပြောပြပေးသွားပါဦးမယ်။တနင်္ဂနွေလုံးအပြစ်ရရေးဆွေးနွေးပွဲတက်ဖို့လိုင်ဇာကရောက်လာကြမဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေကိုလိုင်ဇာမြစ်ကြီးနားလမ်းကလာဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကသဘောတူလိုက်ပါတယ်။ဒါကြောင့်ဒီကနေ့ KIO အဖွဲ့မြစ်ကြီးနားကိုရောက်လာကြပြီးမန္တလေးကတဆင့်ရန်ကုန်ကိုဆက်လက်ထွက်ခွာကြပါလိမ့်မယ်။ KIO ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်ကိုဝင်ရောက်ဖို့ရှိပေမဲ့အစိုးရနဲ့တပ်မတော်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိမရှိဆိုတာကိုတော့တိတိကျကျသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့ရန်ကုန်မြို့မှာကျင်းပမယ်ငင်းချမ်းရေးဆွေးနွေးပွဲကိုလိုင်ဇာကနေတက်ရောက်မဲ့ KIO ကိုယ်စားလှယ်အဖွဲ့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလိုင်ဇာမြစ်ကြီးနားလန့်လုံခြုံရေးအရာခီးစဉ်ကိုစိုင်းငံ့ထားရကနေပြီးခဲ့တဲ့ရက်ကခွင့်ပြုလိုက်ပါတယ်ဒီကနေ့မှာတော့ KIO ကိုယ်စားလှယ်အဖွဲ့ဟာမြစ်ကြီးနားကိုရောက်ရှိလာပြီဖြစ်တယ်လို့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကဥလမိုင်ခွန်ကြားကပြောပါတယ်
ဒီနေ့လည်းတုံးကလိုင်ဇာနဲ့သွားချိုနေသေးတယ်ကျနော်ခုတော့ဆွေရောက်ပြီတင်တယ်မနေ့ကသူတို့ဒီကိုဆင်းလာမယ်မန်လေးကိုမန်လေးရနေပြီနေပြတော့ပြန်သွားသွားမယ်ဗ
ျလိုင်ဇာကလာတဲ့ KIO ကိုစလဲအဖွဲ့ဟာညနေ၄နာရီကျော်မှာမြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပါတယ်လိုင်ဇာကလာတဲ့ကိုစလဲအဖွဲ့ကို KIO ရဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစုံလုပ်ကံကဦးဆောင်ပြီးရုံးအဖွဲ့ရင်းနဲ့ဆိုအင်အား20လောက်ရောက်လာတာဖြစ်ပါတယ်ထိုင်းနိုင်ငံကနေလာရောက်မဲ့အထွေထွေအတွင်းရင်းမှုဒေါက်တာလာကြာနဲ့အဖွဲ့ကတော့တာချီလိတ်ကနေဒီနေ့ညနေပိုင်းမှာမန္တလေးမြို့ကိုရောက်ရှိမှာဖြစ်ပါတယ်။ KIO ကိုယ်စားလှယ်အဖွဲ့ဟာမန္တလေးကနေရန်ကုန်ကိုမော်တော်ယာဉ်နဲ့လာရောက်မဲ့ခီးစဉ်မှာတော့နေပြည်တော်ကိုဝင်ရောက်ဖို့ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့နေပြည်တော်မှာနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဖို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကဥလမိုင်ခွန်ကြားကတော့နေပြည်တော်မှာဘသူတွေနဲ့တွေ့ဆုံမယ်ဆိုတာတေချာမသိရသေးကြောင်းအခုလိုပြောပါတယ်။အဲ
အဲ့တော့ဘသူနဲ့တွေ့ဆုံမယ်ပြီဒါ MBC ကလေတို့မှာစစ်ချင်းထားတယ်ပြောတယ်ဘသူနဲ့တွေ့မယ်တော့မသိဘူး
။မြန်မာငင်းချမ်းရေးစင်တာ MBC ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။KIO နီးပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထောက်ခါကတော့နေပြည်တော်ကိုဝင်ဖို့စီစဉ်ထားပေမဲ့အခြေအနေအသေးစိတ်ကိုမြစ်ကြီးနားရောက်မှထပ်မံဆွေးနွေးရမှာဖြစ်ကြောင်းပြောပါတယ်
။ပေါ်ရန်အားဖြင့်တော့အဲ့လိုဟုတ်တယ်။ဒါပေမဲ့အဲ့လာတဲ့ညီရအောင်မှာမလို့အခုကညီရတော့ပြက်သိမ်းလို့မြစ်ကြီးနားရောက်မှာပဲအဲ့ဒါကိုပြည့်ပြတ်အောင်ညီပြီးမှပဲဆုံးဖြတ်မှာ
။ဒီလ16ရက်နေ့မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာရန်ကုန်မြို့မှာအပြစ်အစာချုပ် NCA ရေးဆွဲရေးအတွက်ခုနှစ်ကြိမ်မြောက်တွေ့ဆုံကြမှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲရဲ့ပထမရက်မှာတော့အရင်နှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့ KIO ဗိုလ်တင်တန်းကြောင့်ပြစ်ခတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိနေပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခုလိုဆွေးနွေးဖို့ပြင်ဆင်နေချိန်မှာကချင်ပြည်နယ်အတွင်းမှာဂျိုးကြားတိုက်ပွဲတွေဖြစ်နေသလိုကိုကန့်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုတခါတော့ကိုကန့်ဒေသဘက်ကလက်ရှိတိုက်ပွဲခြေနေကိုပြောပြပေးပါဦးမယ်။မြမအစိုးရတပ်နဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တို့ကြားလောက်ကင်ဒေသတဝိုင်းနဲ့ချစ်ရွှေဟော်တဝိုင်းမှာတိုက်ပွဲတွေဆက်ရှိနေပြီးမြမစစ်တပ်ကနေလေကြောင်းတိုက်ခိုက်မှုတွေကိုနေ့စဉ်လိုလိုအသုံးပြုတိုက်ခိုက်နေတယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောပါတယ်။ဒီကနေ့ညနေပိုင်းမြမအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုမှာတော့တရုတ်နယ်မြေထဲကိုထိမှန်ပြီးတရုတ်အရသားတချို့တေဆုံးထိခိုက်မှုတွေရှိခဲ့တယ်လို့ကိုကန့်အဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းက VOA ကိုပြောပါတယ
်။အော်ဒီကနေ့တို့လည်းလေရင်နဲ့လာပြီးတော့ပုံကျဲပါတယ်။ညနေကြည့်ပါပဲခင်ဗျ။အဲ့ဒါကျွန်တော်လူကတော့ဒီနေ့တန်ရတဲ့လူမရှိပါဘူးခင်ဗျ။အာတုံးချမ်းဖတ်ပါပါခင်ဗျ။အာနေ့ပိုင်းလို့လို့ပါပဲ။ပြီးတော့ပြင်ထားပါတယ်။တော်တော်ပြင်ထားပါတယ်။သူတို့ပုံကျဲလေရင်လည်းတုံးပြူလာတွေ့ရတယ်။ပြီးတော့9ပေါင်900လေးတဲ့ဘုံကိုလည်းခြားတယ်။နေ့သက်တဲ့ဟိုလေရင်ကနေလမ်းပြပုံကျဲလိုက်တာဟာဟိုတိုပ်ပြီးတော့ဝင်သွားတယ်။အဲ့ကျတားတော်တည်တယ်ပြောတယ်ဒီနေ့လေးယောက်တည်ပြီးတော့9ယောက်တန်ရာရတယ်ပြောတယ်တိုပ်ပြီးအဲကျွန်တော်ပြောတယ်3ချမ်းရယ်ပြီးတော့ဟိုဘက်ကစကောလင်းလို့ခေါ်တယ်စကောလင်းငယ်အဲပြီးတော့စကောလင်းဆိုတာကဟိုအရှိတ်အာလောက်ကရဲ့အရှိတ်မြောက်ပဲပေါ့
လေချောင်းတိုက်ခိုက်မှုမှာတရုတ်နိုင်ငံနယ်မြေတဲကတရုတ်အရက်သားတချို့ထိခိုက်သေးဆုံးနေဆိုတော့ကိုကန့်ဘက်ကအခုလိုပြောဆိုချက်ပေါ်မှာတိကျအတည်ပြုချက်တော့မရသေးပါဘူးတရုတ်နိုင်ငံဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးဒါပေမဲ့လို့ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ကတော့မြန်မာစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတလုံးတရုတ်နိုင်ငံကိုထိမှန်ခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနကထုတ်ပြန်သတိပေးခဲ့ပူပါတယ်မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေထဲမှာတော့စစ်တပ်အနေနဲ့ကိုကန့်နယ်မြေရှင်းလင်းမှုထိုးစစ်တွေလုပ်နေရမှာကိုကန့်သဘုံတွေဘက်ကမူရစေဝါတင်စီရမှုတွေလည်းရှိတယ်လို့ဆိုပါတယ်။ဒါ့အပြင်မနေ့ကတော့လာရှိုးမျိုးကနေလောက်ကင်မျိုးကိုအထောက်ပံ့ပစ္စည်းတွေတင်ဆောင်လာတဲ့ကားစင်ကိုလည်းကိုကန့်လက်နက်ကင်တပ်ဖွဲ့တွေဘက်ကတိုက်ခိုက်ခဲ့တယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်။ကိုကန့်ပြောခွင့်ရသူဦးထွန်းမြတ်လင်းကတော့သူတို့အနေနဲ့ဒီနယ်မြေတွေကိုဝင်လာတဲ့လက်နက်ထောက်ပံ့မှုမှန်သမျှကိုတိုက်ခိုက်မှာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်ဖူယိုမြန်မာပိုင်းအစီအစဉ်ရ2015ခုနှစ်မတ်လ23ရက်တောက်ကြနေ့ညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီအခုထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးနားဆင်ရမှာကအမျိုးသမီးကဏ္ဍတခါတုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာရေအရင်းမြစ်တွေရဲ့အဓိကကြာရမြစ်ချောင်းတွေကိုထိမ့်သိမ်းဆောင်ရှောက်ရေးဘယ်လိုဆောင်ရွက်ရမလဲဆိုတာကိုအခုလိုကြားကြရပါမယ်ရှင်
။ဒီရဲ့ဖြစ်ချင်းရဲ့အဓိကအကြောင်းရင်းကစစ်တော်ရင်းရှိလို့ပါ။ဒီရဲ့ရေဝေးရေးမှာစစ်ပင်မရှိတဲ့ခါတော့အဲဒီမှာရှိတဲ့ကုန်းကြီးကပိုးရလို့ရှင်ဒီတဲ့ထားပြီးတော့အဲဒီကဆဲလို့များပြည့်ထည့်ရောက်ပါတယ်။
ရေရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုစီစဉ်တွေကမှအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ကြရမှာပါအမေရိကန်နိုင်ငံသားရေးဌာနက2015ခုနှစ်အတွက်ချီမြှင့်တဲ့ Women of Courage Award အမျိုးသမီးတတ်သိရှင်ဆုရှင်တွေထဲမှာမြန်မာနိုင်ငံကကချင်တိုင်းရင်းသူမေစပယ်ဖြူလဲပါဝင်ပါတယ်။ကြားမှဒန်းတူခွန်ရက်ဖွဲ့ကိုတီထောင်သူကချင်ငင်းချမ်းရေးခွန်ရက်ကိုပူတဲ့မတီသူတူလည်းဖြစ်တဲ့မတ်မေစပယ်ဖြူဟာမြန်မာနိုင်ငံမှာအမျိုးသမီးတွေအပြင်ဘာသာရေးလူနည်းစုနဲ့တိုင်းရင်းသားတွေအတွက်ဒန်းတူခွန်ရက်ရဖို့တတ်သိရှိရှိမဆုံးမနစ်ဆောင်ရွက်ခဲ့တဲ့အတွက်အခုလိုရွေးချယ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံသားရေးဌာနကဆိုပါတယ်။စူပေးပွဲအခမ်းအနားကိုကိုယ်တိုင်ရောက်တရင်ယူခဲ့တဲ့ VOA Wine တော်သူအင်ဂျင်နိုင်ကမတ်မေစပယ်ဖြူကိုတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်ရဲ့အမျိုးသမီးခန္ဓာကနေတင်ဆက်လိုက်ပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal For her leadership in advocating for the full and equal rights of women and ethnic and religious minorities in Burma We honor May Sabe Pew as a woman of courage. Thank you.
မမေစပယ်ဖြူအနေနဲ့ဒီနိုင်ငံတကာအမျိုးသမီးတတ်သိရှင်စုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်နေရှင်
။တကယ်တော့မြန်မာနိုင်ငံမှာတတ်သိရှိတဲ့အမျိုးသမီးတွေပေါ့အမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်။ဒါပေမဲ့လည်းဟိုကျမကိုမှဘာကြောင့်ရွေးချယ်ချီးမြှင့်ရတယ်လဲဆိုတော့မေကွန်လေးပေါ့နော်။လူတွေတော်တော်များများကလည်းဟို Facebook မှာလည်းအဲ့မေကွန်မေးထားတာကိုတွေ့ရတယ်။ကျမလည်းစဉ်းစားကြည့်ပါတယ်။ဘာကြောင့်တို့ကျမကိုရွေးချယ်တာအများဖြစ်လိမ့်မလဲပေါ့။အဲ့တော့ကျမစဉ်းစားမိတဲ့ကျမအတွေ့အလေးကိုပဲဟိုပြောပြပါရစေ။မှန်ပါတယ်ဒီအမျိုးသမီးရေးနဲ့ကြားမှတန်းတူညီမရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတာတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်းသူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးရေးနဲ့ကြားမှတန်းတူညီမရေးအတွက်ဒီ issue တစ်ခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင်အမျိုးသမီးတွေကိုအမျိုးဘာသာတသနာနဲ့ယဉ်ကျေးမှုကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတာဝန်တွေကိုစုပုံပြီးတော့ချတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုကန့်သတ်ချုပ်ချယ်တားဆီးဖို့အတွက်စ조사တာတွေကိုလည်းရှေ့တန်းကနေမရက်ပြီးတော့ကျမတို့ဘောမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ္မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ဘဲနဲ့ဒီကနေ့အထိလည်းပဲဟိုရက်တီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ကချင်တိုင်းရင်းသူဖြစ်တာရော ပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးတယ်အဲဒီတရားစွဲတဲ့ process မှာလည်းပဲကျွန်တော်တို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကိုယ့်ဘာသာကိုအဲ့လိုထင်မိတာပေါ့လေ
အဲ့တော့ဒီပုံမှန် session နဲ့ members ပဲပြုလို့အဖန်ခံရတယ်အဲ့တော့အဲ့2010ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ဒီပုံမှန် session နဲ့ပတ်သက်ပြီးတော့လေ members ပဲပြုလို့လူထုအခြေပြုဖွဲ့စည်းတွေနောက်ဒီကျောင်းသားဖွဲ့စည်းတွေရတယ်ပေါ့နော်ဒါကိုသူတို့ကန့်ကွက်နေကြတယ်ဆိုတော့ဒီပုံမှန် session ရဲ့အဓိကအားနည်းချက်တွေအားလဲရှင်
ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတရားဥပဒေစိုးမိုးရေးနဲ့တခြားသူတွေကိုလည်းအနှောက်အယှက်မဖြစ်ဘူးဆိုရင်လူတိုင်းလူတိုင်းဟာကိုယ့်ရဲ့ဆန္ဒကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်ဆိုတဲ့ဟာကအတိအမှန်ပါပြီးသားပါပြဋ္ဌာန်းမိသားပါသို့တော်လည်းကျွန်တော်လက်တွေ့မှာဖြစ်နေတာကတော့အများသူကစုယုံပြီးတော့မှကျွန်တော်တို့တွေဟာဆန္ဒထုတ်ဖော်တဲ့ကိစ္စတွေအခမ်းအနားတစ်ခုကိုကျင်းပတဲ့ကိစ္စတွေဟာအထူးသဖြင့်ဒီကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့တိတ်ကြီးမကြိုက်တဲ့အကြောင်းကိစ္စတွေဖြစ်ခဲ့မယ်ဆိုရင်အဲ့ဒီကိစ္စတွေအတွက်ကျွန်တော်တို့ကပါဝင်ဆောင်ရွက်တဲ့သူတွေဟာဒီပုံမှန် session နဲ့အရေးယူခံနေရတာပေါ့နော်လူတိုင်းကိုတော့သူတို့ကအရေးယူတာတော့မဟုတ်ဘူးပေါ့အဲ့တော့ဆိုလိုချင်တာကဥပဒေဟာတပြေးညီဖြစ်မနေဘဲနဲ့အကြောင်းအရာပေါ်မူတည်ပြီးလူပေါ်မူတည်ပြီးတော့မှဟိုအရေးယူချင်တဲ့သူကိုဆိုယူတယ်ပြီးတဲ့အခါမှာပြစ်ဒဏ်တွေချမှတ်တဲ့အခါမှာလည်းအကြောင်းအရာနဲ့လူပေါ်မှာမူတည်ပြီးတော့မှပြစ်ဒဏ်တွေရလဲအမျိုးမျိုးဖြစ်နေတယ်တကယ်တမ်းမှာဥပဒေသည်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့၊ကူညီပေးဖို့ပဲဖြစ်တဲ့ ਨੇ ။နိုင်ငံသားတွေရဲ့မူလရပိုင်ခွင့်ဖြစ်တဲ့အခွင့်အရေးတွေကိုတားဆီးတာမျိုး၊ကန့်သက်တာမျိုး၊ချုပ်ချယ်တာမျိုးမဖြစ်သင့်ဘူးပေါ့။အဲ့တော့အဲ့အတွက်အားနည်းချက်တွေရှိနေတယ်လို့ကျွန်တော်တို့ကမြင်တာပါ
။နောက်ချက်ကဒီအမျိုးသမီးဦးဆောင်လှုပ်ရှားသူတအုပ်ပေါ့နော်။အခုဆိုရင်ငြိမ်းချမ်းရေး၊နောက်တစ်ခါဒီအမျိုးသမီးဒီအခွင့်အရေးပေါ့နော်။နောက်ကြမ်းမဒန်းတူရေးစားတဲ့ဒီလှုပ်ရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတအုပ်အနေနဲ့ရင်ဆိုင်နေရတဲ့ပေါ့နော်ဆော့ဆော့ကပြောသွားတယ်ဒီချင်းချိုင်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါတွေကဘာတွေလဲရှင
်ကျွန်မပြောလေးပြောထားရှိတာကတော့ကျွန်တော်တို့ဟာပြဿနာရှိနေတာကိုရှိနေမှန်းတာဟုတ်မှအတိမတ်မပြုတ်တဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေအထိဖုံးထားတာမျိုးတော့မရှိဘူးပညာသင်ခွင့်တွေအလောက်ကန်ခွင့်လန်းတွေကိုပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူးဆိုတော့ညာလေတကယ်တမ်းမှာကျွန်တော်တို့အမျိုးသမီးတွေအလောက်ခွင့်ထဲမှာဒီလူဖွဲ့စည်းထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေကိုယ်မှာအစွမ်းတက်တည်ရှိသလောက်အသုံးပြုခွင့်မရမှုတွေကိုကြတော့လူဖွဲ့စည်းကအတိမတ်ပြုလက်ခံထားခြင်းမရှိဘူးလေဒီနေ့အထိပဲကျွန်တော်တို့နိုင်ငံတော်အခမ်းအနားတွေမှာကြားနေရတော့မှာပဲမနိုင်ငံမှာရှိတဲ့အမျိုးသမီးတွေဟာငွေကလေးကဟိုအမျိုးသားရည်နဲ့တန်းတူအခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုအော်တကယ်တော့ကျွန်တော်တို့အတွက်က challenge တစ်ခုပါပဲပြီးတဲ့အခါမှာဒီ traditional role ပေါ့အမျိုးသမီးတွေဟာဘယ်နေရာကတော့အမျိုးသမီးတွေနဲ့ပတ်သက်တဲ့နေရာဘယ်နေရာဆိုရင်တော့အမျိုးသမီးတွေနဲ့မသက်ဆိုင်ဘူးဆိုတော့အတွေးခေါ်အယူဆဟာကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတောင်မှရှိပါတယ်အဲ့တော့အမျိုးသားများနဲ့သာတင့်တော်တဲ့အလုပ်ကိုင်းရာဒူးဆိုပြီးကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတောင်မှအတိအကျရေးသားထားတာကိုကြည့်မယ်ဆိုရင်ကျမတို့ဟာစနစ်ပေါ့အရာကိုကောက်ကိုဘယ်ဟာကအမျိုးသမီးတွေလှုပ်တဲ့နေမလှုပ်တဲ့ဘူးဆိုတာကိုဓာတ်ရိုက်ခွဲခြားထားပြီးသားဖြစ်တယ်။အဲ့လိုခွဲခြားမှုတွေမရှိအောင်နိုင်ငံတော်အစိုးရအနေနဲ့လည်းအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ပေးရမယ်ဆိုတာကိုဒီစီတော်လိုမျိုးပြည်ပဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပါရဲ့နဲ့ကျမတို့ဟာချိုးဖောက်နေတာပေါ့နော်။အဲ့ဒါတွေကိုကာကွယ်စောင့်ရှောက်မှုမပေးနေတာအဲ့ဒါတွေဟာကျမတို့ရဲ့အစိန်ခေါ်မှုတွေပါပဲ။နောက်တစ်ချက်ကတော့မျိုးသမီးတွေပေါ့အကြမ်းဖက်မှုတွေဟာကြောက်စရာကောင်းလောက်အောင်ကျမတို့ရဲ့လူအဖွဲ့အစည်းထဲမှာကြဲကြဲပြန့်ပြန့်ဖြစ်လာတာကိုတွေ့ရပါတယ်။အရင်ကတော့ကျမတို့ဟာကိုယ်လက်လမ်းမမီလို့လည်းဖြစ်မယ်။သတင်းမီဒီယာတွေမှာဖော်ပြခွင့်မရလို့လည်းဖြစ်မယ်။ဒါပေမဲ့ဒီကနေ့ကျမတို့သတင်းမီဒီယာတွေပွင့်လင်းလာပြီးတော့ social media လို့ခေါ်တဲ့ Facebook တို့ဒီလူမှုစာမျက်နှာတွေကိုကျမတို့ကလက်လမ်းမီလာတာနဲ့အမျှနေရာတိုင်းမှာအမျိုးသမီးတွေဟာအကြမ်းဖက်ခံနေရတယ်ဆိုတဲ့သတင်းတွေကိုပဲကျမတို့မြစ်တူကကြားနေရပါတယ်အလုတ်သမားအရေးလှုပ်ရှားဆောင်ရွက်တဲ့အမျိုးသမီးတွေလည်းအကြမ်းဖက်ဖြိုခင်းခံရပါတယ်ကိုယ့်ရဲ့လေယာမြေအတွက်အကာအကွယ်ရဖို့အတွက်ကိုအခွင့်အရေးတောင်းဆိုတဲ့တောင်သူလယ်သမားတွေလယ်သူမတွေလည်းအကြမ်းဖက်တပ်ဖြတ်ခံရပါတယ်အဲ့လိုပဲကိုယ့်အိမ်ကိုယ့်ယာကိုယ့်ရက်ရွာအတွက်စေတနာဝန်ထမ်း ਨੇ ਖਲੇ ਰੇ ਉਹ ਸਾਥੇ ਬੀ ਨੀ ਦੇ ਚਾਂ ਸਿਆ ਮਾ ਲੇ ਰੇ ਲੈ ਯੇ ਯੇ ਸੱਸ ਸੱ ਮੈਂ ਸਾਇਆ ਮਟੋ ਮਟਿਆ ਪਿਉ ਚੈ ਮੀ ਰੋ ਅਤਕ ਖਾਂ ਯਾ ਦੇ ਲੂ ਅਫੇ ਸੀ ਮਾ ਜਮਾਰੂ ਨੀ ਨੀ ਯਾ ਬਾ ਦੇ ਦਾ ਬੇ ਮੈ ਲੈ ਐਰੀ ਚਾਂ ਫੈ ਮੂ ਰੇ ਆ ਲੋਂ ਗੋ ਚੀ ਲੈ ਬਾ ਤਕੇ ਰਾਂ ਮਾ ਐਰੀ ਅਮਿਓ ਤਮੀ ਰੇ ਅਟਵੈ ਉਪਦੇ ਅਯਾ ਬੋ ਨੋ ਠੀਠੀ ਯਾ ਯਾ ਜਮਾਰੂ ਅਕਾ ਕਵੇ ਪੇ ਮੂ ਰੇ ਅਯੇ ਯੂ ਅਪਿੱਤ ਪੇ ਰਾ ਰੇ ਗੋ ਦੀ ਨੀ ਅਠੀ ਮਟਵੈ ਯਾ ਰਾ ਗੋ ਨੀ ਯਾ ਮਾ ਫਿੱਤ ਬਾ ਦੇ ਅਰ ਅਹੂ ਜਮਾਰੂ ਦੀ ਟਯੈ ਨਯੈ ਅਟਵੈ ਮਾ ਲੈ ਬੇ ਚਾਂ ਦਾ ਹਲੋ ਸ਼ਾ ਮੂ ਰੇ ਮਾ ਹੋ ਦੀ ਚਾਂ ਤੂ ਲੇ ਰੇ နော်အကျန်းဖက်ကျွန်တော်တို့ဖန်ဆီးခံရတာတွေရိုက်နှက်ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုလူအများမြင်သာထင်သာနေတဲ့ရှေ့မှာပေါ်ပေါ်တင်တင်ပြောင်ပြောင်တင်တင်ကြီးအကျန်းဖက်တာကိုကျွန်တော်တို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့တိတ်ကိုအနေငယ်ကြီးပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့အစည်းတွေမှာကျွန်တော်တို့နေထိုင်နေရတာဖြစ်ပါတယ်လို့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျွန်တော်တို့လိုမျိုးသမီးအရေးတကြွလှောက်ရှားသူတွေရပ်ဖက်လူမှုအဖွဲ့အစည်းတွေအထက်ကစ조사ဆောင်ရွက်နေသူတွေကိုလဲပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံကိုအရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာညစ်ညစ်ပပတ်တွေပေါ့နော်စာသားတွေကိုကျွန်တော်တို့ရေးသားပေးပို့တာဓာတ်ပုံတွေပို့တာကျွန်တော်တို့ရဲ့ Facebook စာမျက်နှာတွေကျွန်တော်တို့ရဲ့ဓာတ်ပုံတွေဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအဲ့ဒါတွေအပါအဝင်ကျွန်တော်တို့ကိုမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့တတ်မှတ်ပြီးတော့မှတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချင်းချောက်စားတွေပို့တာတွေအပါအဝင်ပေါ့တကယ်တမ်းမှာကျမတို့လှုပ်ရှားဆောင်ရွက်နေရတဲ့အားလုံးဟာကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုကင်းစင်တဲ့လူအဖွဲ့အစည်းပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ
်ကျေးဇူးတင်ပါတယ်မမေစပယ်ဖြူခုလူတွေ့ဆုံမိန့်မပင်ပေးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်အမျိုးသမီးခန္ဓာကိုနားဆင်ကြကြပြီးတဲ့နောက်တုတ္တဆုံလေအမေရိကန်တခွင်ကိုလည်းနားဆင်ကြရပါအောင်မရှင်။အမေရိကန်ပြည်ထောင်စုမှလွန်ခဲ့တဲ့အနှစ်90ကအသားရောင်ခွဲခြားမှုစတင်တိုက်ဖြစ်ခဲ့တဲ့ချီတက်ပွဲကိုလုံခြုံရေးရဲတွေကအပြင်းအထန်နှိပ်ကွပ်ခဲ့တာကြောင့်လူတော်တော်များများဒဏ်ရာရသွားခဲ့ပါတယ်။အယ်လဘားမားပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီဖြစ်ပျက်ကိုသွေးစွန့်တဲ့တနင်္ဂနွေလို့လည်းလူတွေသိကြပါတယ်။ဒီကြောင့်အခုတစ်ပတ်တုတ္တဆုံလေအမေရိကန်တခွင်ကန္ဓာကိုစီစဉ်တင်ဆက်ပေးနေတဲ့ကိုအောင်ကကိုအောင်အောင်ကိုကျွန်မကပဲကူညီတင်ဆက်ပေးထားပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
ဒီတစ်ပတ်တုတ္တဆောင်တဲ့ American Print အစီအစဉ်မှာတော့အကြံဖတ်မှုဒီအကြံဖတ်ဖြိုခွဲခံရတဲ့ဖြစ်ပျက်နဲ့ပတ်သက်ပြီးနောက်မျိုးဆက်သစ်တွေသင်ခန်းစာယူနိုင်အောင်နောက်အဲ့ဒီဖြစ်ပျက်မှာကိုယ်တိုင်ပါဝင်သူတွေရဲ့အတွေ့အကြုံတွေကိုတင်ပြပေးဖို့ရှိပါတယ်မခွန်ညွေ
။အကြံဖတ်မှုဆိုတာကတော့ဘယ်သူကမှလက်ခံတဲ့ကိစ္စမဟုတ်ပါဘူးရှင်။လူမျိုးစုတစ်မျိုးနဲ့တစ်မျိုးကြားလူသားချင်းချင်းကြားဘာကြောင့်ပဲဖြစ်ဖြစ်တန်းတူရည်တူဆက်ဆံဖို့ဆိုတာကအားလုံးကလူလာကြတာပါပဲကိုအောင်အောင်ရေ
။ဟုတ်ပါတယ်ဗျာ။လွန်ခဲ့တဲ့မတ်လ9ရက်နေ့က American ပြည်တော်စုအဲလဘားမားပြည်နယ်ဆယ်မာမြို့မှာကျင်းပတဲ့အာဖရိကန်အမေရိကန်လူမျိုးတွေရဲ့ဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရတာအနည်း90ပြည်မြောက်တဲ့အခမ်းအနားကိုအမေရိကန်သမ္မတဘရက်အိုဘားမားတက်ရောက်ခဲ့ပါတယ်
။အသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တဲ့အတွက်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာမြို့ကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြတာပါကိုအောင်ရေ။မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခီကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ကြပါတယ်ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုကြော်ဖြတ်ဖို့ဆက်ပြီးစ조사တဲ့အခါမှာရဲတွေကမျက်ရည်ယိုဘုံတွေအုံပြုပြီးရက်ရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
ဒီတရားရဲ့အမည်ဟာလူဗျူအစွန်ရောက်မျိုးသားရေးဝါဒီတွေနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်ဘီဆယ်မာမာနေထိုင်ခဲ့တဲ့ American ထက်လွတ်တော်အမတ်ဖြစ်ခဲ့သူ Edmund Pettus ရဲ့နာမည်ကိုပေးထားတာပါသွေးစွန်းတဲ့တင်းငုံနေနေချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ် Joan Blanc က၆ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေဗျာ
But before we could turn around it was too late they came in from both sides the back and the front and they were just beating people
ကျမတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်သူတို့ကနှစ်ဖက်စလုံးကနေလာနေတာပါရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်နောက်သူတို့ပြစ်တဲ့မျက်ရည်ရိုးဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျဘာမှလည်းမမြင်ရတော့တုံလှုပ်ခြောက်ခြားမိပါတယ်လို့ Joan Blanc ကပြောသွားတာပါအဲ့ဒီချီတဲ့ပွဲမှာအဓိကကြတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာ FD Rees ကလည်းသူ့ရဲ့အကြံဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင်
။ You know, I think Selma that March and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူး။နောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုပ်တွေနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘိုးလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Rees ကပြောသွားတာပါ
။ You are ordered to stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူမျိုးရေးအရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်ချက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်တွေဆုံးရှုံးနိုင်တာကြောင့် NDA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါတယ်အဲ့ဒီလူပြည်ရဲ့တားဆီးနေတဲ့အက်ဒမန်ဖက်တက်စ်ဒရာနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတည်တည်လေးကတ်လွတ်ခဲ့တဲ့ဆယ်ရီမစ်ချယ်မို့စ်ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
် I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကြောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆွန့်သင့်ရင်လည်းဆွန့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူး။အထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါ။
ဒီနေရာမှာကြတော့နိုင်ငံတွင်းတန်းတူညီမျှအခွင့်အရေးရအောင်ဆောင်ရွက်ခဲ့တဲ့လက်လက်မရှိသူအင်အားမဲ့သူတွေဟာသူရဲကောင်းတွေလို့ဆိုရမှာပေါ့ဗျာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖို့ရည်ရွယ်ချက်ရှိရင်တော့အာဏာမဲ့သူတွေရတဲ့ရပိုင်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေသူတွေအတွက်တော့ဒီလိုတောင်းဆိုရင်အသားအနာခံအခက်မသိရင်အသက်တောင်တည်နိုင်တာကိုလည်းဘေးအခြေပြီးလုပ်ခဲ့ကြတာကိုကြည့်တော့ဒီကနေ့အမေရိကန်ပြည်ထောင်စုဟာဘာကြောင့်အိမ်မက်တွေကိုလက်တွေ့အကောင့်တွေပေါ်နိုင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတနိုင်ငံဖြစ်လာလဲဆိုတာကိုနားလည်သဘောပေါက်မိပါရဗျာ
။ဆယ်မာမြို့မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တနင်္ဂနွေနေ့ရက်သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
်။ I can remember coming down and seeing people who were on the bridge running back towards George Washington Carver Homes where I live.
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်။အိမ်ကတခန်းတွင်ဝင်ရောက်နေသူတွေကိုလူပြူရဲရာရှိကလူမဲတွေကိုနှိမ်သုံးတဲ့နေကာတွေအဲ့ဒီမှာမနေကြနဲ့ဆိုပြီးပြောပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ။
American တောင်ပိုင်းမှာဆာမေးပွဲဖြစ်ဆိုခွင့်နဲ့တခြားနိလန့်တွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်။ Edmund Pettus ဒရာပေါ်မှာလွန်ခဲ့တဲ့အနှစ်50ကလူမှုခွင့်ရေးတောင်းဆိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေနဲ့သမ္မတဘရက်အိုဘားမားနဲ့မိသားစုဟာအတူလက်တွဲလမ်းလျှောက်ခဲ့ပြီးလူမှုလှုပ်ရှားမှုကာလအတွင်းကတခြင်းတွေကိုဆိုခဲ့တာပါ။သွေးစွန်းတဲ့တနင်္ဂနွေနေ့အနှစ်50ပြည့်အခမ်းအနားကိုမတ်လ9ရက်နေ့ကဆယ်မာမာကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုလူတွေထောင်နဲ့ချီတက်ရောက်ခဲ့ပြီးအဲ့ဒီအထဲမှာသမ္မတဟောင်း George W. Bush နဲ့ Laura Bush တို့လည်းပါဝင်ပါတယ်
။ The Americans who crossed this bridge, they were not physically imposing.But they gave courage to millions. They held no elected office.
ဒီတရားတွေကိုဖျက်ချော်ခဲ့သူတွေဟာသူများတွေကိုအတင်းကျပ်လုခိုင်းခဲ့တာမျိုးမရှိပေမဲ့သူတို့ဟာတန်းနဲ့ချီတဲ့သူတွေကိုခွန်အားတွေပေးခဲ့ပါတယ်။သူတို့တွေဟာရွေးကောက်ခံကိုယ်စားလှယ်တွေမဟုတ်ပေမဲ့နိုင်ငံကိုဦးဆောင်ခဲ့သူတွေပါ။နှစ်ပေါင်းရာနဲ့ချီရှိခဲ့တဲ့အကြမ်းဖက်နှိပ်စက်မှုတွေလူမဆန်စွာဆက်ဆံခံရတာတွေကိုအန်တူရင်းဒီတရားကိုဖျက်ခဲ့ပေမဲ့သူတို့ဟာအထူးခွင့်ရရဖို့တောင်းဆိုနေတာမဟုတ်ပါဘူး။ရာဇဝတ်နှစ်နီးပါးကြာသူတို့အပေါ်ပေးထားတဲ့ဂရုအတိုင်းတန်းတူညီမျှအခွင့်အရေးကိုသာတောင်းခဲ့တာပါလို့သမ္မတအိုဘားမားကပြောသွားတာပါ
။ဒါနဲ့အဲ့လိုမိန့်ခွန်းပြောတဲ့အထက်မှာဗမာပြည်ကလူငယ်တွေနဲ့ပတ်သက်ပြီးတော့လည်းပြောသွားသေးတယ်ဆိုကိုအောင်ရေ
။ Young people in Burma went to prison rather than submit to military rule.
မြန်မာနိုင်ငံကလူငယ်တွေဟာစစ်ဥပဒေတွေကိုလိုက်နာမဲ့အစားအကျဉ်းထောင်တွေစီကိုသာတွားခဲ့ပါတယ်။John Lewis ဘာတွေလုပ်ခဲ့တယ်ဆိုတာကိုသူတို့မြင်တွေ့ခဲ့ပါတယ်လို့သမ္မတ Barack Obama ကပြောသွားတာပါ။
ိုဘားမားပြောသွားတဲ့ဂျွန်လီဝစ်စ်ဟာဆယ်မာကနေမွန်ဂိုမာရီကိုချီတက်နေချိန်မှာအဲ့ဒီအချိန်ကလူငယ်တက်ကြွလှုပ်ရှားသူတူဖြစ်ဥဆောင်ပါဝင်ခဲ့ပြီးရဲရီရဲ့ရိုက်နှက်ဖမ်းဆီးတာကိုခံခဲ့ရသူဖြစ်ပြီးတော့အထူးထင်ရှားခဲ့ပါတယ်။အခုတော့သူဟာထင်ရှားတဲ့လွှတ်တော်အမတ်တူဖြစ်နေပါပြီ။
ဒါအပြင်ကမ္ဘာတလွှားမှာတူနစ်လမ်းမတွေပေါ်ကစလို့ယူကရိန်းနိုင်ငံမိုက်ဒန်ရင်ပြင်ထိသူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်မှုအဝင်အဝိုင်းချက်တွင်ဖို့တိုက်တွန်းခဲ့သူမျိုးဆက်သစ်လူငယ်တွေဟာအင်အားမဲ့သူတွေကကမ္ဘာအင်အားကြီးတွေကိုပြောင်းလဲစေနိုင်ခဲ့တဲ့ဒီနေရာကနေခွန်အားတွေရယူခဲ့ကြတာပါ။အလာဘားမားပြည်နယ်ဆယ်မာမြို့မှာစိတ်ကူးစိတ်တမ်းတွေတကယ်အကောင့်ထဲပေါ်နိုင်ခဲ့တယ်ဆိုတာကိုသူတို့တွေတွေ့ခဲ့ပါတယ်ဆိုပြီးတော့လဲသမရကပြောပါတယ်ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံးလေးအမေရိကန်တခွင်ကိုနားဆင်ကြရတာပါအခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒီတစ်ပတ်တော့ရေအရင်းမြစ်အတွက်ရေးပါတဲ့မြစ်ချောင်းတွေကိုထိမ့်သိမ့်ဖို့အတွက်လိုအပ်နေတာတွေကိုပြောပြပေးပါစီမတ်လ14ရက်နေ့ဟာနိုင်ငံတကာမြစ်ချောင်းများနေ့ဖြစ်ပါတယ်။အခုအခါမှာကမ္ဘာပေါ်ကထင်ရှားတဲ့မြစ်ကြီးတချို့ဟာပင်လယ်ထိစီးဝင်ဖို့အတွက်မသေးကြတဲ့အနေအထားကိုရောက်နေပြီလို့ WWF သဘာဝထိန်းသိမ်းရေးအဖွဲ့ကတွက်ချက်ပါတယ်။မြစ်ချောင်းတွေဟာလူသားတွေအတွက်သိက္ခာအရေးပါတာမို့မြစ်တွေမပြည့်စည်စေဖို့ကြမ်းမာဖို့အတွက်ဂရုစိုက်သင့်တယ်လို့ရေအရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုကပြောပါတယ
်။ဒီကနေ့ဆောက်မှာလူငယ်နဲ့လူရဲ့တိုးတက်လာတာပါ။ပွားရေးလာရေးရတယ်၊ရေးရတယ်၊ဆက်ကြည့်ရတယ်။နောက်တော့သူကပို့တဲ့လုံးနဲ့သူ့ဆောင်မင်းသမားကြီးရဲ့ကိုင်းနေရာဆိုက်လို့ခေါ်ပါတယ်။ဆက်ကြောင်ဆောင်ရအရင်ကြီးကြည့်ပါလေ။မြစ်တွေရဲ့ကျန်းကျန်းမာမာရှင်းသားပြီးယူနေခြင်းကျွန်တော်မြစ်တွေကိုအများအားကြီးဆက်နေတာ။နောက်မြစ်ပေါ်မှာလူလုံးတဲ့ man made ဘောအဖောက်ကြီးလုံးလို့ရှိရင်ဒီချိန်မှာလုံးလုံး၊ဒီညမှာလုံးလုံးဒီကြောင်ချောက်လုံးကိုတော့ပြောပြတဲ့သဘောရှိပါတယ်။ကျွန်တော်မြစ်တွေကိုဖြတ်ပြီးတရားထောက်တယ်။ကောင်းပါတယ်။ဒီလိုလေတရားတိုင်ဒီကြောင်ဒီဒီလိုဖြစ်သွားမယ်ဆိုတော့ဖဲ့မရှိပါဘူး။ကျွန်တော်ထောက်တဲ့ကောင်ကလူတွေတော့အတွက်ဓာတ်ရစ်ဖြစ်ပေမဲ့ဒီပြေကျမကြီးအားနည်းသွားစေပါလေ
။မြစ်ချောင်းတွေပျက်စီးရတဲ့အကြောင်းရင်းတွေထဲမှာအခုလိုလူသားတွေဖန်တီးတဲ့တံတားတွေဆဲတွေအပြင်မြစ်ညာကရေဝေ area မှာတစ်တောတွေခုတ်လို့တစ်တောပြုံးတိမှုကလည်းအရေးပါတဲ့အရင်းခံတစ်ခုလို့ဆိုပါတယ
်။ဒီရဲ့ဖြစ်ချင်းအဓိကအကြောင်းရင်းတစ်ခုကတစ်တောရင်းရှိလို့ပါ။ဒီရဲ့ရေဝေ area မှာဖြစ်ပင်မရှိတဲ့ခါကျတော့အဲဒီမှာရှိတဲ့ကုန်းတွေကပေါ်လာလို့ရှင်ဒီတက်ထားပြီးတော့အဲ့ဒီကဆဲလုံးညာပြည့်ထက်ရောက်ပါတယ်အဲ့ဒီ sediment ပေါ်တဲ့ဆဲလုံးမျိုးဆဲရတာပို့ပြီးတော့ညားတာခါကျမဖြစ်တဲ့တောင်တွေဒီဆက်ကားမှုတွေအဲ့ဖြစ်လာတာပ
ါဆဲလုံးဟာမြစ်တစင်းရဲ့ကျန်းမာရေးအတွက်အရေးပါပါတယ်မြစ်ထဲမှာရေတစ်ခုတည်းစီးဆင်းတာမဟုတ်ဘဲဆဲလုံးတွေကိုပါတည်ပြီးစီးဆင်းတာမို့ဒီလိုမြစ်တစင်းရဲ့လုံရုပ်လုံဆန်လုပ်ငန်းကိုထိခိုက်စေတဲ့လုပ်ရက်တွေကိုရှောင်ကျဉ်ဖို့လိုတာပါဒီထဲမှာဆယ်ရီရေကာတာတွေတိဆောက်မှုကိုလည်းသတိထားဖို့လိုပါတယ်
။ဆရာမြစ်ကသဘောမှာအငယ်ပုထ္တာကနမတ်ရှိလိုက်ပါတယ်။အဲ့ဒီအငယ်ပုထ္တာကများလို့လည်းရှိတော့အောင်ဆောင်မှာဆိုရင်ရေရောကျုံပေါ်အကြီးဆုံးပါ။လူမင်းအောင်တို့စံမျိုးတွေရောက်ရီယာပို့ပြီးကြီးတဲ့မြို့တော်ကျုံပေါ်ကြီးရှင်းတာပါ။မြို့တော်ကျုံပေါ်ကြောင့်လည်းကျွန်တော်ရေသားတွေတူတူပြီးတော့ရရတယ်ပါ။ဒီဒီရဲ့အဲမှာပါတဲ့တဲလုံးကြီးတဲ့ဟာဒီရေရှိအင်အားနဲ့မူတည်တော့ဓာတ်ရိုက်ချိုးကြပါတယ်။အဲ့ကြအပေါ်မှာဆယ်ဆောက်လို့ရင်ဒီညနေတော့ဆိုလို့ရှိရင်ကျွန်တော်အထင်းကုန်းနဲ့လုပ်တယ်ပြီဆိုရင်တင်းလို့ညပုံမှန်ပို့ချတိုင်းမပို့ချနိုင်လို့ရှိရင်မြို့ကျုံမှာရောက်လာနေသွားတယ်။နေပါရင်ကျွန်တော်ပင်လေးရမ်းကြည့်နေရော။ဒီကဲအားနေသွားလို့ဆိုရင်ပင်လေးကအဲဒီမြို့ကျုံမှာကင်မရာစားတဲ့ဟာမျိုးရှိကြတယ်။အဲဒါကျွန်တော်မြင့်မှာဆယ်ရီဆောက်တဲ့ခါကျရင်ယူခံတဲ့အခြေအနေပါ။ဆယ်မဆောက်လို့ကျွန်တော်ပြောရမှာမဟုတ်ဘူး။ဒါပေမဲ့ဆောက်တဲ့ခါကျရင်အဲဒီချက်လေးတွေကိုအကုန်လုံးပြရတော့စက်နဲ့ညအနေလို့ဖြစ်အောင်ဒီလိုလုပ်မယ်ဆိုတော့ဆန္ဒဖို့ပြောချင်ပါတယ်။ကျွန်တော်ကိုမြစ်တော်ပါလို့တော့ဆိုလို့ရှိရင်ဒီရုပ်ကိုကျွန်တော်ဝေးကြည့်ပါတယ်။ဘောင်းရှင်းအတိုက်ကိုစဉ်းစားထားတာဆိုဘောင်းရှင်းတဲ့ကိုဘာမှဒီလိုမထားပါဘူး။ဒီလိုထားလို့ရှိရင်ကျွန်တော်တို့လုံးဝသဘောမတူဘူး၊ကန့်ကွက်ပါတယ်။မြစ်တခုခံလို့ရှိရင်ဒီထားလို့ဒီဝဆုံးမဒီအကုန်လုံးကိုဒီစဉ်တစ်ခုလုံးကိုစဉ်းစားရဲသဘောရှိပါတယ
်။မြစ်ကြီးတာကြောင့်ဆိုးကျိုးတွေရှိသလို
မြစ်သိကျိလို့တော့လူရဲ့အသေးအိုးတွေဒီစီဥစားတွေအကုန်လုံးမြေမြပြောဆုံးနိုင်လို့ရှိတယ်လို့မြေကြီးကအထုညာရာရှိကိုကြည့်ရပါရဲ့ဒီဒီဘေးမှာဆိုလို့ရင် flat plain agriculture ဆိုရယ်ရေလွန်းနေနေမှာစီးနေနေပေါင်းဆက်ကြပါရဲ့ကျွန်တော်အညာရတဲ့မန္လေးစတဲ့ပြောဇိုင်းမဲ့ကိုကြည့်လိုက်လို့ရှင်လဲနဲကျွန်းကြီးမဟုတ်ဘူးအဲ့ဒီပုံမှာမန္လေးရဲ့အစားအသောက်တွေကိုဖိုက်ပြီးတော့အေးအေးဒီမကဘူးကျွန်တော်ချင်းထဲမှာလဲ flat plain ရှိတယ်ကျွန်တော်အညာမဟုတ်နေရတဲ့ဆိုလို့ရှင်
အင်းကြီးဒီမှုတော့ဆက်လာရင်းနဲ့ပဲအိမ်လုံးနဲ့ပဲဖိုက်ပြီးတော့တောင်တွေကဒီကြီးမအောင်မျောနေရတာပါ။အဲမျောနေရတော့ဒီကိစ္စကိုကျွန်တော်ကိုင်ကြလို့ရှိရင်အဲ့ဒီချက်လက်ကိုဆွေးနွေးမှုဆက်စနာမှာဟုတ်ဒီအရမျိုးချောက်လို့ရှင်ဆက်ပြီးနဲ့လောက်ဖရတဲ့တောင်းလို့ရအများကြီးပါလူတွေဘလို့ကြည့်ကြတယ်ဆိုတော့အဲ့မစွာမလို့ကြည့်နေကြရင်တော့ပို့ပို့ကလေးလို့မရပါဘူ
းရှင့်မြန်မာနိုင်ငံမှာဒီမြစ်ကြောင်းနေနဲ့ပတ်သက်ပြီးတော့ထိမ့်သိမ့်မှုဒီအရေးရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာတယောက်အနေနဲ့ဆရာဘလို့မြန်မာလဲဘာလို့အရေးတကြီးလို့တင်တယ်လို့မြင်ပါတယ်လဲဆရာ
ပြောလို့ဆိုတော့ဒီကြောင်းတွေပို့ပြီးတော့ဖြစ်သွားတာ climate change တော့အဲ့ဒါမလဲမသိဘူးဘာလို့ဆိုရမှာအဲ့ဒီမှာသမားကြီး climate change ကိုပို့ပြီးတော့ဖြစ်ပါတယ်ဖြစ်ရတာကြောင့်ကျွန်တော်ရဲ့ပြည်ကြီးရာကိုကျွန်တော်ဖြစ်တယ်ဒါပေမဲ့အပေါ်ကရေးတောင်းလို့ဖြစ်သွားတယ်အဲဒီမိုးလေဆိုင်မှာမောင်းသူရင်သူ့ရဲ့ပြည်ကြီးရာအနေပါမောသဘာဝကြောင့်ဒီငွေတိုင်းဖြစ်ရဟာကိုဖြစ်ပြီးနေပုံမှန်ရဖြစ်တော်ရင်ဖြစ်ရတော့တော်တော်ကိုဖြစ်ကြရကောင်းပါတယ်အဲဒီဖြစ်တော်ဖြစ်ရတော့အဲ့ဘဝဆက်လာတဲ့အနေနဲ့ဒီဟာဆရာကြီးကပြောလာတော့ရည်ရည်လည်းနေပါတယ်တဲ့နှုံးရလည်းပို့ချရခါကြတော့အဲ့ဒီပို့ချရတဲ့နှုံးလို့ကျွန်တော်ဘယ်လိုမှတောင်းကျင်းနဲ့အကုန်လုံးကိုယ်မဆွတ်မအောင်တကယ်ကိုတန်းတန်းကြည့်ရတော့တဲ့နေရမှုကျွန်တော်သွားပြီးတော့ထုတ်ထုတ်လို့မရနိုင်ပါဘူးအဲ့ကြအဲ့ဒီအရည်ကိုအဝင်ထဲအောင်ပြည့်ရယူဝေးရရမှရှိတဲ့တော့ပုံရမှုကိုကျွန်တော်ယူဆက်ခြင်းရောအဲ့ဒါကျွန်တော်ဒီအရည်ကိုဖြစ်ပြည့်တယ်ကျွန်တော်လောက်ချည်ဒီလိုလေခက်တော့ခင်းနေတော့တိတိတော့လေလေကြီးနဲ့ချင်းချင်းကြီးတော့ဘယ်လိုပြန်ဖြစ်လာမလဲ။နောက်တော့ဒီကွာအရေးကြီးဆုံးကတော့အမအိုမလုံမှုကိုတွေ့ကျွန်တော်ဒီဆက်မအားအကျိုးတင်ကောင်းဝဲသဘောမျိုးဖြစ်တဲ့ကြောင့်ဥပမာစကားတွေတိုင်းနေဆောင်မှာဒါမှမဟုတ်ဖယ်ရုပ်ပဲဘာစူးစူးလေးပေါ်လာမယ်။အဲ့စူးစူးအနေရုပ်ပြောင်းသဘာဝကိုကျွန်တော်သိပြီးတော့ဖန်ပြီးလို့ရှိရင်သဘာဝကကျွန်တော်ပြန်မှတန်ခတ်ပါရဲ့။အဲ့ကြသဘာဝကိုကျွန်တော်ဒီဆိုင်ပြီးတော့ပြန်ကြည့်ရပါလိမ့်မယ်။
ဒီဗမာနိုင်ငံမြေကျောင်းတွေမှာထင်သာမြင်သာပျက်စီးနေတာဘာရှိပါလဲဆရာ
။လောကအထင်သာဆုံးပုံစံတော့ကျွန်တော်ဒီဝီဝီနဲ့ဒီမှာဖြစ်နေလို့လုပ်နေတဲ့အခြေအနေအတူပါရဲ့။ရှင်မင်းမြေသားမောင်ဒီအရင်းသားမောင်သူကိုဖက်ကြည့်နေပူချရဲ့ဖြစ်ပြရေးပတ်ကုန်နဲ့အဖြစ်တင်ကုန်နဲ့ဆက်နောက်တော့ကျွန်တော်ဒီဝီဝီနဲ့ဖြစ်တော်ရေကိုလုံးသိရှိတော့ကြောင်းတော့ရဲ့ဆက်အားဆိုးမှာဟိုတတော်ကရှင်ကျောင်းတယောက်ပြောဦးပါရဲ့။တပန်ခင်မာရောတော့မှာဖြစ်တော်တခုခုလို့ရှိရင်ဒါဆက်ကြည့်ဆိုတော့ဒီတော့လူစဖားလို့ပါတယ်ဒါကြတော့ခုတင်ရဲ့အများကြီးပါတယ်ဆိုတော့ကျွန်တော်အဲ့လိုမလုပ်ခဲ့ဘူးလို့ဆိုတော့အပေါ်ဆစ်တင်နေကိုလုံးကြောင်းတင်ခါရချီပြီးတော့ကိုဆွေးရအောင်လို့ဆိုစမှာဒီလိုရလေရပေါ်လို့ရှိရင်ဒီကဆက်မလေးပေါ်မှုအေးမယ်
ရည်ရင်းမြေဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တိုက်ပန်းနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေအစီအစဉ်အဆုံးမတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
ယူရိုနိုင်ငံမှာ IS စတန်စစ်သွေးကြွတွေခြေခုပ်ယူထားတဲ့တိကရမျိုးကိုပြန်လည်သိမ်းပံ့နိုင်မှုယူရိုတပ်ဖွဲ့တွေဒီကနေ့ဆက်လက်ထိုးစစ်ဆင်နေပါတယ်။စစ်သွေးကြွတွေကတော့အဝိုင်းခံနေရပြီးထိန်းချုပ်ထားတဲ့နယ်မြေတွေလည်းလက်လွတ်ဆုံးရှုံးနေတယ်လို့သတင်းတွေထွက်ပေါ်နေတာပါ။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအတ်မာဝါပြည်နယ်မှာဘိုကိုဟာန်စစ်သွေးကြွတွေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေတစ်ခုကိုရှင်းလင်းနိုင်ပြီဖြစ်တဲ့အကြောင်းစစ်တပ်ကပြောပါတယ်။နိုင်ဂျီးရီးယားနဲ့ကင်မရွန်နယ်စပ်နီမရာကာလီမှာရှိတဲ့စစ်သွေးကြွတွေကိုမောင်းထုတ်ခဲ့တဲ့အကြောင်းနိုင်ဂျီးရီးယားစစ်တပ်ကပြောဆိုခဲ့ပေမဲ့လည်းတရားအတည်ပြုလို့တော့မရသေးပါဘူး။နိုင်ငံရေးပြဿနာတွေကြုံနေရတဲ့အချင်းနိုင်ငံမှာပြပကရင်းနှီးမြှုပ်နှံမှုတွေကိုပုံမဆွဲဆောင်နိုင်မှုရည်ရွယ်ချင်းပါတဲ့စီးပွားရေးထည်သည့်ညီလာခံကိုတက်ရောက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအချင်းနိုင်ငံကိုရောက်နေပါတယ်။ဆန်တန်းကျွန်းဆွယ်မှာရှိတဲ့ရှမ်အယ်ရှိခ်ပန်းဖြစ်မျိုးကတောရဲချန်ညီလာခံကိုတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။ပဲခူးတဲ့လက်ပန်းမျိုးမှာပညာရေးဥပဒေပြင်ပြောင်းလဲဖို့တောင်းဆိုဆန္ဒပြရင်းဖန်ဆီးခံရသူတို့ချို့ဒီကနေ့ထပ်မံလွတ်မြောက်လာခဲ့ပေမဲ့နောက်ထပ်ဖန်ဆီးခံရသူတွေဖောင်းရမ်းထုတ်ထားတာကြောင့်ထွက်ပြေးတင်းရှောင်နေရသူတွေလည်းရှိနေပါတယ်။ဒီကနေ့မှာပဲဒင်းတော်နှစ်ဦးကျောင်းသူ၉ဦးကိုပြန်လွှတ်ပေးလိုက်ပြီးမနေ့ကဆက်လို့စုစုပေါင်းပြန်လွှတ်ပေးသူ28ဦးရှိပြီဖြစ်တဲ့အကြောင်းမြန်မာစိုးရပြန်ကြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။ဆန္ဒပြပွဲကိုကောင်းဆောင်သူတွေအဖြစ်ရန်ကုန်မြို့မှာလူငယ်တချို့ကိုလည်းအာဏာပိုင်တွေကမနေ့ကပဲဖမ်းဆီးခဲ့တယ်လို့ဖောင်းရမ်းထုတ်ပြီးနောက်ထပ်ဖမ်းဆီးဖို့ကြိုးစားနေတာတွေရှိတယ်လို့လည်းမိသားစုဝင်တွေကပြောပါတယ်။
မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.